Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်မတ်လ5ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်စီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကိုအကူအညီပေးရေးရှင်တန်းတွေဒီကနေ့ဝင်ရောက်နိုင်ခဲ့ပါပြီ။အီတလီရွေးကောက်ပွဲမှာတော့ပြက်ပြက်သားသားအနိုင်ရှုံးမထွက်ခဲ့တာကြောင့်ညွန်ပေါင်းဖွဲ့ရေးအတွက်အချိန်ယူဆွေးနွေးကြရတော့မှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်တွေအတွက်တင်ဆက်ပေးမယ့်ထိတ်တဲရောက်သတင်းတွေကတော့ငိမ့်စုစည်းလိုလူတီများတဲ့ငိမ့်ညံ့စွာစူဝေးခွင်းနဲ့စီတန်းလှဲ့လှယ်ခွင်းကိုပြင်ဆင်တဲ့ဥပဒေချမ်းပြည်သူလူထုယာနဲ့ချီပြီးဒီကနေ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒါကတော့မျိုးသားလွတ်တော်မှာဒီကနေ့စတင်ဆွေးနွေးတဲ့အချိန်မှာပဲဆန္ဒပြကန့်ကွက်ကြတာဖြစ်ပါတယ်။သတင်းပြေဆုံးမကြခင်နားဆင်ရပါမယ်။နောက်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ထိတ်ချုပ်တဲ့ဒေသမှာလူသတ်မှုစွဲချက်နဲ့လူနှုတ်ဦးကိုတည်တဲ့အပြစ်ပေးတာကိုလူမြင်ကွင်းမှာလှုပ်သွားတာကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဝေဖန်တဲ့သတင်း။နောက် NCA အပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်တဲ့သတင်းနဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာဖရိကတိုက်ခီးစဉ်စတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်စီးရီးယားနိုင်ငံကတဘုံထိန်ချုပ်ရာဂူတာအရှေ့ပိုင်းဒေသတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရင်တန်းဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့ကဒီကနေ့ပြောပါတယ်ကုန်တင်ကား46ဆင်းပါရင်တန်းမှာတော့လူပေါင်း 28,500 အတွက်ဆန္ဒရိက္ခာနဲ့စေဝါအထောက်ပံ့တွေတည်ဆောင်လာတဲ့အကြောင်း ICRC ရဲ့စီးရီးယားကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့အသက်ငယ်ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုတော့တည်ဆောင်ခွင့်မရခဲ့ဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာယုံကပြောပါတယ်။အခုညပေးရေးအဖွဲ့တွေကလည်းသူတို့ပေးပို့တဲ့ပစ္စည်းတွေကိုဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်လို့အရင်တုန်းကလည်းဝေဖန်ပြောဆိုတာတွေရှိခဲ့တာပါ။ဂူတာရှေ့ပိုင်းဒေသရင်းကိုဒီကနေ့အခုညပေးရေးရှင်တန်းဝင်ရောက်ခွင့်ရတာကတော့သတင်းသုံးပတ်နီးပါးအတွင်ပထမဆုံးအကြိမ်ဖြစ်ပါတယ်။ဂူတာအရှေ့ပိုင်းကလူပေါင်း၄သိန်းအပါအဝင်နိုင်ငံတော်ကအရက်သားတွေထံအကူအညီပေးပို့နိုင်ရေးရက်ပေါင်း30အပြည့်ခန့်ရက်စဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုခဲ့တာဖြစ်ပြီးဒီလိုတောင်းဆိုပြီးသတင်းတစ်ပတ်ကျော်လာခြင်းအထိတည်ရောက်မှုရှိတဲ့လက္ခဏာတော့သိမတွေ့ရပါဘူး။တစ်ချိန်တည်းမှာပဲဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုထောက်ခံတဲ့ရုရှားဘက်ကနေ့စဉ်9နာရီတိုက်ခိုက်မှုရက်စဲကြောင်းကြေညာထားသလိုမြို့တော်ဒမတ်စကတ်အစွန်ပိုင်းကအရက်သားတွေထွက်ခွာမဲ့အရေးကိုသဘုံတွေကဟန်တားနေတယ်လို့စီးရီးယားအစိုးရကစွပ်စွဲထားပါတယ်။ဂူတာအရှေ့ပိုင်းဒေသရဲ့၃ပုံတစ်ပုံကိုတော့အစိုးရတပ်ဖွဲ့တွေကသိမ်းယူထားပြီလို့လဲဗီတင်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောဆိုထားပါတယ်ရှင်။
ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်တို့ကြားမျှတတဲ့ကုန်သွယ်သဘောတူညီချက်အသစ်ရခဲ့မှသာအမေရိကန်ကိုတင်သွင်းနေတဲ့သမ္မတနဲ့အလူမီနီယံပေါ်အခွန်အကြီးအကျယ်တိုးကောက်မဲ့အစီအစဉ်ပြန်ပြောင်းပေးနိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ NAFTA လို့တိုးကောက်ခေါ်တဲ့မြောက်အမေရိကလွတ်လပ်တဲ့ကွန်ကရစ်သဘောတူညီချက်နဲ့ပတ်သက်ပြီးဒီသုံးနိုင်ငံလက်တလောဆွေးနွေးနေကြချိန်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါ။အမေရိကန်လက်သမားတွေကိုကနေဒါဘက်ကအခုထက်ပိုပြီးအလေးထားဖို့မက္ကဆီကိုအနေနဲ့တော့အမေရိကန်ကိုမွေးဆေးဝါးတွေဝေမလာရေးပို့တားမြစ်ပေးဖို့သမ္မတထရမ့်ကသမ္မတနဲ့အလူမီနီယံအပေါ်သွင်းကွန်ခွန်ရေးနဲ့ပတ်သက်ပြီးရင်းညွှန်းပြောဆိုတဲ့အထက်မှာထည့်ပြောခဲ့တာပါတကယ်တော့ကနေဒါနိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကအလူမီနီယံဒေါ်လာ 9.2 ဘီလီယံဘူးနဲ့သမ္မတဒေါ်လာ 4.3 ဘီလီယံဘူးအမေရိကကိုတင်သွင်းခဲ့တာပါအခုလိုတင်သွင်းကုန်စီချက်မှုအပေါ်နောက်ထပ်အထင်အားစီမှာကတော့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်၊ဂျာမနီ၊တောင်ကိုရီးယား၊တူရကီနဲ့ဂျပန်တို့ပဲဖြစ်ပါတယ်တကယ်တော့ကမ္ဘာသမ္မတထုတ်လွှင့်မှုအများဆုံးတရုတ်အနေနဲ့ကတော့ထုတ်ကုန်ရဲ့200ခန်းနှုန်းကိုပဲအမေရိကန်ကိုပို့တာကြောင့်ဒီသွင်းကုန်အခွန်တကူတိုးကောက်ရေးနဲ့ပတ်သက်ပြီးအထည်နာဖို့အကြောင်းမရှိပါဘူးသွင်းကုန်ခွန်တိုးကောက်မဲ့အရေးကနေဘယ်နိုင်ငံကိုမှချန်လက်ထားမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတအင်ပီရိုရဲ့ကွန်ဆေးအချမ်းပေးပီတာနေဗရိုကမနေ့တနင်္ဂနွေနေ့ကပြောခဲ့ပါတယ်ခင်ဗျာ
အီတလီရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရှုံးမရှိခဲ့တာကြောင့်ဒီကနေ့တနင်္လာနေ့မှာတော့လွှတ်တော်အမတ်နေရာခန့်မှန်းချက်တွေနဲ့မရေမရအခြေအနေဖြစ်နေပြီး အရင်ကတည်းကရှုပ်ထွေးနေတဲ့နိုင်ငံမှာညွန်ပေါင်းဖွဲ့ရေးညှိနှိုင်းချက်တွေကနောက်သတင်းပတ်တွေနဲ့ချီပြီးအချိန်ယူရမှာဖြစ်ပါတယ်။တချိန်ကအစွန်းရောက်တယ်လို့ယူဆခံခဲ့ရသူတွေအများအပြားပါတယ်။အများချက်ကိုယ်စားလှယ်တွေကိုမနစ်တနင်္ဂနွေနေ့မှာအီတလီပြည်သူထက်ဝက်လောက်ကမဲထည့်ခဲ့ကြတာပါ။အီတလီရဲ့နိုင်ငံရေးစနစ်ကိုမြေလှမ်းလိုနေတဲ့အစင်လာကိုစန့်ကျင်တဲ့ Momento 5 Stellar M5S Party နောက်ရွှေပြောင်းတွေကိုမောင်းထုတ်ခြင်းနဲ့ Liga Party တို့ကတော့အကြီးအကျယ်ထောက်ခံမှုရခဲ့တဲ့အနေအထားရှိပါတယ်။လွတ်တော်အမှတ်နေရအတိအကျထွက်လာဖို့ကရက်ပေါင်းများစွာအချိန်ယူအောင်မှာဖြစ်ပြီးအစောပိုင်းခမန်းချက်တွေအရတော့ M5S Party ကမဲရလ32ရာခိုင်နှုန်းလောက်ရပြီးပါတီတစ်ခုတည်းအနေနဲ့အများဆုံးထောက်ခံမဲ့ရသူအဖြစ်ထွက်ပေါ်လာနိုင်ပါတယ်။ Liga Party ပါဝင်တဲ့Silvio Berlusconi ရဲ့လက်ရာဝါဒီမဟာမိတ်တွေကတော့မဲရလတ်ရဲ့36ရာခိုင်နှုန်းလောက်ရမယ်အနေအထားရှိနေတာကြောင့်အစိုးရဖွင့်နိုင်ရေးလိုအပ်တဲ့အောက်လွှတ်တော်အမတ်နေရာ316နေရာမှာအမတ်နေရာ248နေရာကနေ268နေရာလောက်ထိရနိုင်တာပါလက်ရှိအနာရဗဟိုလက်ဝဲရင်းဒီမိုကရက်တစ်ပါတီကတော့ထောက်ခံမှုတည်တည်တသာကျဆင်းသွားပါတယ်အီတလီနေစဉ်သတင်းစာကတော့အားလုံးပြောင်းလဲတော့မယ်လို့ဒီကနေ့မှကြေညာသွားပါတယ်ရှင
်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အထူးကိုယ်စားလှယ်ဖွဲ့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။အာနာရလာပြီ9နှစ်ခန့်အတွင်းတောင်ကိုရီးယားကိုယ်စားလှယ်ဖွဲ့နဲ့လူသိရှင်ကြားပထမဆုံးတွေ့တဲ့ကင်ဂျုံအန်အနေနဲ့ဒီအဖွဲ့ကိုညစာတက်ခင်းအခမ်းအနားကြောင်းသတင်းတွေမှာဖော်ပြနေပါတယ်။အဖွဲ့ဝင်10ဦးပါတဲ့ဒီအထူးကိုယ်စားလှယ်ဖွဲ့ကိုသမ္မတမွန်ဂျေအင်းရဲ့ထိပ်တန်းအမျိုးသားလုံခြုံရေးအချမ်းပေချွန်အီယွန်ကဦးဆောင်ပြီးပြုံရမ်းမြို့တော်ကိုဆူမြို့တော်ကနေရှာရှာပါပါတိုက်ရိုက်လေးနဲ့ရောက်လာခဲ့တာပါ။ကိုရီးယားကျွန်းဆွယ်အတွင်းနျူကလ িয়ার ကင်းစင်နဲ့ထောက်ရငင်းချင်းအတွက်တောင်ကိုရီးယားသမ္မတအခိုင်အမာမှားလိုက်တာတွေကိုမြောက်ကိုရီးယားကိုရှင်းပြဖို့အခုလိုလာရောက်ခဲ့ကြတာပါ။ဒီအထူးကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ချွန်ကအခုလိုရှင်းပြတာဖြင့်မြောက်ကိုရီးယားနဲ့အမေရိကန်ပါဝင်နိုင်ငံတကာဆွေးနွေးပွဲတွေပြန်ဆနိုင်အောင်လမ်းစာရှာဖွေရေးအလေးနဲ့ဆွေးနွေးသွားဖို့ရှိတယ်လို့ဆိုမျိုးတော်ကလည်းမထွက်ခင်သတင်းတော်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့လည်းမကြာခင်လှုပ်ဖို့စီစဉ်ထားတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရဲလက်ချက်မှုတွေကြောင့်ဒီတွေ့ဆုံဆွေးနွေးရေးကြိုးပမ်းမှုအပေါ်အခက်အခဲဖြစ်စေနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ထိပ်တန်းပြည်သူ့လွှတ်တော်နှစ်ပတ်လည်အစည်းအဝေးကိုဒီကနေ့တနင်္လာနေ့မှာစတင်နေပါပြီ။ဒီလွှတ်တော်အစည်းအဝေးတွင်တရုတ်သမ္မတရှီဂျင်းပင်ကိုရာသပ်ပံသမ္မတလုပ်ခွင့်ပေးနိုင်မယ့်အဆိုပြုချက်ကိုလာမယ့်ရက်တွေအတွင်းအများအပြားကစောင့်ကြည့်ကြမှာဖြစ်ပါတယ်။အရင်နှစ်တွေအတိုင်းပဲတရုတ်ဝန်ကြီးချုပ်လီကတ်ချင်းကတော့လုပ်ငန်းအစီရင်ခံချက်ကိုတင်ပြပါတယ်။ဒီအစီအခံချက်မှာတော့အကျွေးတွေများလာတာကြောင့်ဖြစ်လာတဲ့ဗန္ဒာရေးအန္တရာယ်ကိုထိန်းသိမ်းဖို့လိုအပ်ချက်နဲ့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုဆက်ပြီးတည်ငြိမ်အောင်ထိန်းထားနိုင်ရေးတို့ကိုအလေးပေးပြောဆိုသွားပါတယ်။ဒီနှစ်မှာတော့တရုတ်ရဲ့ကာကွယ်ရေးအတွက် 8.1 ရာခိုင်နှုန်းပို့သုံးဖို့တရုတ်ရဲ့စီးပွားရေးကို 6.5 ရာခိုင်နှုန်းချဲ့နိုင်ရေးအစိုးရကမျှော်လင့်ထားတဲ့အကြောင်းလဲဝန်ကြီးချုပ်လီကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးက6.9 ခိုင်နှုန်းကြီးထွားလာခဲ့ပေမဲ့လို့လဲအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲအရေးအယောင်တွေကြောင့်စိန်ခေါ်အကဲဆတ်မှုအများအပြားနဲ့တရုတ်အစိုးရရင်ဆိုင်နေရပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်အပေါ်အမေရိကန်အစိုးရဘက်ကအခွန်တိုးကောက်ဖို့ဖြစ်လာချိန်မှာပဲတရုတ်အနေနဲ့တမ်မနီထုတ်လုပ်မှုကိုတန်ချိန်တန်190ရှော့ချမယ်လို့တရုတ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်နဲ့ပတ်သက်လို့တော့ဝန်ကြီးချုပ်လီကထည့်သွင်းပြောဆိုသွားတာမရှိပါဘူးရှင်
။အမေရိကန်အနေနဲ့အရင်စစ်ဖြစ်ခဲ့တဲ့ဗီယက်နမ်နိုင်ငံကိုတမားဝင်ပထမဆုံးအဖြစ်လေရင်တင်စစ်သမောကြီးစေလွှတ်လိုက်ပါပြီ။1985ခုနှစ်မှာအဆုံးသတ်ခဲ့တဲ့ဗီယက်နမ်စစ်ပွဲအပြီးနျူကလ িয়ার စွမ်းအင်တုံးဒီစစ်သမောကြီးကိုအခုလိုစစ်လက်မှုဟာတောင်တရုတ်ပင်လယ်တဲ့တရုတ်နိုင်ငံရဲ့စစ်ရေးချက်ထင်မှုတွေကိုဟန်တားဖို့အမေရိကန်နဲ့ဗီယက်နမ်တို့ပူးပေါင်းကြိုးပမ်းကြဲလို့အများယူဆထားကြပါတယ် USS Carl Vinson လို့အမည်ပေးထားတဲ့ဒီစစ်သမောကြီးထဲမှာရေတပ်သား 6,000 နဲ့အတူမြန်နှုံးမြင့်စစ်သမောငယ်တွေကာကွယ်ဖြတ်စည်းတိုက်ရင်တွေပါသွားပြီးဗီယက်နမ်စစ်ကမ်းမြို့တော်တနန်းကို9ရက်တာခီဒီနေ့စထွက်သွားပါပြီ အမေရိကန်အနေနဲ့အခုလိုလင်းတင်သမော့အကြီးစားကြီးကိုဗီယက်နမ်ကိုဆီလူတာကပထမဆုံးအကြိမ်ဖြစ်ပေမဲ့မကြာခင်နှစ်တွေတည်းအရင်ရံဘက်တီနှစ်နိုင်ငံကြားဆက်ဆံရေးတွေပြန်ကောင်းလာတာကြောင့်စစ်သမော့အငယ်စားတွေကိုတော့အရင်တည်းကဆီလွတ်ခဲ့ပူပါတယ်။အရင်ရေတပ်သမော့ငယ်ဆီလွတ်မှုတွေထဲမှာ2016ခုနှစ်ထဲအမေရိကန်ရင်ကုန်သင်္ဘော USS Friend Cable နဲ့အဝေးထင်းဒုံးပါတဲ့ကာကွယ်ရေးဖြတ်သင်္ဘော USS John S. McCain တို့ကို Cameron Pinlevor စေကန်းကိုဆေးလွတ်ခဲ့တာလည်းပါပါတယ်။တကယ်တော့ဒီ Pinlevor ဟာ Vietnam စစ်ပွဲအတွင်းတို့ကအမေရိကန်ထောက်ပို့တပ်စခန်းတွေကိုအဓိကခြေချလှုပ်ရှားခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့ကုန်တင်ပို့မှုကပြီးခဲ့တဲ့နှစ်မှာကျဆင်းသွားပြီးတမ်းမြစ်ထားတဲ့တပ်တုနဲ့လက်နက်မှောင်ခိုကူးသန်းမှုတွေတိုးလာတဲ့ဆိုတဲ့အစီရင်ခံချက်တွေရှိနေတာနဲ့အတူမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတိုးမြင့်တာရဲ့တက်ရောက်မှုကိုတိုင်တာနိုင်ဖို့ခက်နေပါတယ်။2019ခုနှစ်ဩဂုတ်နဲ့စက်တင်ဘာလတို့အတွင်းအမေရိကန်တို့ကမကထာလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားရဲ့ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့ကြောင်မီးသွေးနဲ့တခြားသတ္တုထုတ်ကုန်တွေအလုံးဒေါ်လာ3,800တန်ဖိုးရှိတဲ့အဝတ်အထည်ပင်လယ်စာထုတ်ကုန်တင်ပို့မှုကိုတားမြစ်ထားတာဖြစ်ပြီးရေနံတင်သွင်းမှုကိုလည်းပိတ်ပင်ထားတာဖြစ်ပါတယ်ရှင်
။တနင်္ဂနွေနေ့ညကကျင်းပခဲ့တဲ့ American Oscar Academy ဆုပေးပွဲမှာအကောင်းဆုံးဇာတ်ကားဆုကို The Shape of Water ဇာတ်ကားကရရှိသွားပါတယ်။ဒီစကားဟာစကားမပြောတတ်တဲ့တန်ရှင်ရဲ့ဝန်ထမ်းအမျိုးသမီးတူထူးထူးခြားခြားရေးတော်တော်ကောင်နဲ့ချစ်ကျွမ်းဝင်တဲ့အကြောင်းစိတ်ကူးရင်ပေါ်ပေါ်ထားတဲ့ဇလန်းသားပေဒရမာကပါဒီစကားရဲ့ဒါရိုက်တာ Guillermo del Toro ကလည်းအကောင်းဆုံးဒါရိုက်တာဆုရရှိလိုက်ပြီးသူကမက္ကဆီကိုမှာချိန်မြင့်ခဲ့ရတာမို့အခုလိုဖြစ်လာမယ်လို့မထင်ခဲ့ဘူးအခုတော့မထင်တာတွေဖြစ်သွားပြီလို့ဆိုလိုက်ပါတယ်အကောင်းဆုံးအမျိုးသမီးတယောက်ဆောင်ဆုကတော့မင်းသမီး Frances McDormand က3 Billboards Outside Ebbing Missouri ရုပ်စကားနဲ့ရသွားခဲ့ပါတယ်။သမီးကိုတတ်တဲ့တရားခံကိုရအောင်ရှာပေးဖို့ဒေသဆိုင်ရာရဲဌာနကိုမယမကတောင်းဆိုခဲ့တဲ့မိခင်နေရာမှာမင်းသမီး McDormand တရုတ်ဆောင်ခဲ့တာပါ။ဒီစကားထဲမှာပဲရဲဝန်ထမ်းတွေကနေတုတ်ဆောင်ခဲ့တဲ့ Sam Rockwell ဟာလည်းအကောင်းဆုံးအမျိုးသားဆက်ဖို့ဆုကိုရရှိခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညချမ်းအတွက်ထိတ်တဲရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။အမျိုးသားလွတ်တော်မှဆွေးနွေးဖို့တင်ပြထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှလှခွင့်ပြင်ဆင်တဲ့ဥပဒေချက်ဟာအာဏာပိုင်တွေဟာသူတို့နဲ့အယူဆမတူသူတွေကိုအလွယ်တကူဖိနှိပ်အရေးယူလို့ရနိုင်အောင်ရည်ရွယ်ရေးဆွဲထားတဲ့ဥပဒေချက်ဖြစ်တယ်လို့ဒီဥပဒေမူကြမ်းကိုစန့်ကျင်သူတွေကပြောပါတယ်။ဒီကနေ့ရန်ကုန်မြို့မှာအဲ့ဒီငြိမ်းစုစီဥပဒေချက်ကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ဆန္ဒပြပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
။ငြိမ်းစုစီလို့လူသိများရဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှလှခွင့်ကိုပြင်ဆင်တဲ့ဥပဒေချက်ကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲကိုလူ့အခွင့်အရေးအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေပါဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြတာပါမျိုးသားဖြစ်တော်မှာအဆိုပြုထားတဲ့ငင်းစုစီဥပဒေချမ်းဟာသူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တာကြောင့်အခုလိုဆန္ဒဖော်ထုတ်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရဲ့ရန်ကုန်တိုင်းဒေသကြီးဖြစ်တော်မဟောင်းဒေါက်တာညိုညိုသိန်းကပြောပါရယ်
ဒီချမ်းမှာအလုံးသိပြီးတဲ့အတိုင်းပြင်ဆင်ချက်3ချက်ပါတယ်ပေါ့နော်အဲ့တော့ပြင်ဆင်ချက်3ချက်မှာ2ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးနဲ့ရရအေးချမ်းတရားရေးအများပြည်သူတို့ကိုချင်းတရားအကျိုးငါပေါ့နော်အဲ့ဒါလူဟိုလူတယောက်ဟာငြိမ်းချမ်းစွာဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အခြားနေရာဖြင့်သွေးဆောင်ရင်ချင်းကြောင်ရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုံးလို့ရှိရင်ဘလောက်ပဲဒီဆန္ဒပြပွဲတွေကငြိမ်းချမ်းပါစေအဲ့ဒီလိုလုပ်တဲ့လူတွေကိုပေါ့နော်၃နှစ်ထက်မပိုတဲ့ထောင်နဲ့ချမယ်ဆိုပြီးပြောထားတဲ့အခါကျတော့ဒါဟာပေါ့နော်အာနာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်ဒီအလွယ်တကူအထိပ္ပယ်ဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေချမ်းဖြစ်နေတယ်ပေါ့နော
်အဆိုပြုထားရဲ့ဥပဒေချမ်းကိုသာအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စဒီမိုကရေစီစနစ်ကိုအရှိန်လျော့သွားအောင်လုတ်ဆောင်တာနဲ့တူနေကြောင်းကိုလည်းဒေါ်ညူညူသိန်းကဆက်ပြောပါတယ်
။ဒီလိုဒီဥပဒေချမ်းဟာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အညွတ်ပေါက်ဆောက်ဖြစ်တဲ့ဒီမိုကရေစီကိုအညွတ်ချိုးလိုက်ရရောက်တယ်ပေါ့နော်။ဒီဥပဒေချမ်းကအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ဒီသူလူတို့ကသူတို့ရဲ့အခွင့်အရေးတွေ င်းကိုတောင်းဆိုမှုကြံရွယ်တဲ့အခါတိုင်းမှာအဲ့လိုအခွင့်အရေးတောင်းဆိုပွဲတွေကိုကူညီတဲ့လူမှန်သမျှเนาะဒီဥပဒေနဲ့ပြစ်ဒဏ်ပေးပြီးရေခံမှာဖြစ်တယ်ပေါ့เนาะ
ဖေဖော်ဝါရီလ19ရက်ကမြို့သားလွှတ်တော်မှာတင်သွင်းခဲ့တဲ့ငိမ့်စုစီဥပဒေပြင်ဆင်ရေးအစိုးပြုချက်မူကြောင်းကိုမြို့သားလွှတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြတာလည်းဖြစ်ပါတယ်။ဒီငိမ့်စုစီဥပဒေကိုလွှတ်တော်မှာအချိန်ချင်းပြင်ဆင်ရေးဆွဲခဲ့ပေမဲ့လည်းပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်ကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေအောင်တွေးမြင်နေရကြောင်းဆန္ဒပြပွဲမှာပူပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှိနေဒေါက်ခင်းခင်ကျော်ကပြောပါရယ
်ရင်းချင်းစီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေနှစ်ကြိမ်လုပ်ခဲ့ပြီလို့ပေါ့အဲ့ထဲမှာဆိုလို့ရှိရင်ဖြေလျှော့ထားတယ်တွေ့ရယ်အခုဒီခါဥပဒေကျမ်းပြင်တဲ့ခါကျတော့မဖြေလျှော့တဲ့အပြင်ကိုပို့ပြီးတော့တောင်ထပ်ပြီးတော့တင်းကျပ်လာတဲ့ဟာတွေတွေ့ရတယ်အဲ့ဒါကြောင့်မို့ဒီဥပဒေကဟိုဖြတ်သိမ်းတင်တယ်ပေါ့နော်ဒီဥပဒေကျမ်းကမတင်မပြထမ်းတင်ဘူးပေါ့
ပြန်ကွက်ဆန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခင်မြပန်းချက်မှာစုဝေးကြပြီးတဲ့နောက်မှာအဲဒီကနေမှမြို့တော်ခမ်းမရှိရာကိုခြိတက်ကြရမှာငိမ့်စုစီဥပဒေကြောင့်ကန့်ကွက်ကြောင်းရေးသားထားရဲ့နှစ်ပူးစီစာတန်းတွေကိုကင်ဆောင်ခဲ့ကြပြီးလမ်းခီးတစ်လျှောက်နိုင်ငံသားလွတ်လပ်ခွင့်အပါဝင်ငိမ့်စုစီဥပဒေကြောင့်ကန့်ကွက်ကြောင်းကြွေးကြော်တန်တွေကိုလည်းအော်ဟစ်ခဲ့ကြတာပါ2016ခုနှစ်ကတီအောင်စုစစ်တော်ကပြဋ္ဌာန်းပြီးငိမ့်ညမ်းစွာစုဝေးခြင်းနဲ့စီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားလွှတ်တော်မှာဥပဒေကြမ်းကော်မတီအတွင်းရေးမှူးဒေါက်တာညဉာဏာဆိုကတင်သွင်းခဲ့တာဖြစ်ပါတယ်
။ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီအတွင်းရေးမှူးကအခုလိုတင်သွင်းထားတဲ့ငိမ့်စုစီဥပဒေကြမ်းကိုပြန်လည်ပြင်ဆင်ရေးအဆိုပြုချက်ကိုအမျိုးသားလွှတ်တော်မှာဒီကနေ့ဆွေးနွေးခဲ့ရမှာတော့ဒီပြထမ်းချက်ဟာ NND ရဲ့ရည်တည်ချက်နဲ့မကိုက်ညီဘူးဆိုတာကိုထောက်ပြပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုစလဲ2ဦးအပါအဝင်ကိုစလဲတချို့ကဒီပြင်ဆင်ချက်ကိုကန့်ကွက်ကြောင်းဆွေးနွေးခဲ့ကြပါတယ်။ရန်ကုန်တိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုစလဲနော်လလဆိုးကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခွင့်ဆိုတာအခြေခံကြတဲ့လူခွေတရက်ဖြစ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုတားဆီးကန့်သတ်တဲ့သဘောဖြစ်နေတာကြောင့်ဒီလိုအငင်းပွားပွဲရာဥပဒေကြမ်းတစ်ခုကိုလွှတ်တော်အနေနဲ့လက်ခံအတိမပြုသင့်ဘူးဆိုတာကိုကန့်ကွက်ဆွေးနွေးခဲ့ကြပါတယ်ရှင်။ဆက်ပြီးတော့တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ကထိန်းချုပ်ထားတဲ့ဒေသထဲမှာလူသက်မှုဆွဲချက်နဲ့လူ2ဦးကိုတေတံပြစ်ပေးတာကိုလူမြင်ကွင်းမှာပြုလုပ်ခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ပေမဲ့လို့ဒီတရားရေးစီရင်ချက်အရဒီလိုလုတ်ပိုင်ခွင့်မပေးထားတာကြောင့်ဒီလုတ်ရက်ဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ဝါရင်ရှင့်နေဦးသိန်းတန်းဦးကဝေဖန်ပါတယ်။ဒီအကြောင်းကိုသားညွန်ဦးပြောပြပေးပါရှင်
။ UWSA ထိန်းချုပ်ရမိုင်းမော KI တွင်မနှစ်တုန်းကလူသက်လူရဲမှုကျူးလွန်တဲ့သူ2ဦးကိုမနေ့ကအများပြည်သူရှေ့မှာပဲကွန်မြတ်ခဲ့တာဖြစ်တယ်လို့လာရှုံမြို့ဝါပြည်နယ်ပြင်ပဆက်ဆံရေးယုံတာဝန်ခံဦးညီရန်ကဗီဒီယိုကိုတီးပြပြောခဲ့ပါတယ
်။လူထမှုကျူးလွန်တဲ့လူတွေကျွန်တော်တို့မိုင်းမော KI ကျွန်တော်ဝါပြည်နယ်မိုင်းမော KI မှာနော်အဲရှင်းလာပိုင်းလာလေဝင်းကျင်တော့ကကျွန်တော်တို့ဝပြည်နယ်မှာနေထိုင်တဲ့ကျွန်တော်တို့ဒီနိုင်နာနှစ်ယောက်ပေါ့နော်လင်မယားကိုဒီဟွာတတ်တာပေါ့နော်ကာလူပြီးမှတနတ်နဲ့ပြစ်တာကျွန်တော်တို့ဒီဝပြည်နယ်မှာအမြင့်ဆုံးတရားရုံးရှိတယ်လေတရားစီရင်ရေးကော်မတီရှိတယ်လေနော်ဒီအစင်စင်ဟာစစ်စစ်မှုတွေလုပ်ပြီးမှအမြတ်ပြည်သူရှေ့မှာအဲတတိခိုင်လုံမှုတွေနဲ့ဒီအမြင့်ချခဲ့တာလေနော်
ကိုပိုင်ဦးချုပ်ခွင့်ရဝပြည်နယ်အနေနဲ့သူ့ရဲ့ကိုပိုင်တရားစီရင်ရေးအရာခုလိုမျိုးပြစ်ဒဏ်စီရင်နေဆိုပေမဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုအခုလောက်ထိတရားရည်လုပ်ပိုင်ခွင့်ပေးမထားဘူးလို့ဝိုင်းရင်ရှင်းကြီးဦးသိန်းတန်းဦးကပြောပါတယ်။တစ်ဖက်မှာဒီဆွဆွဲခါတဲ့တရားခံအတွက်အခွင့်အရေးနောက်အမိန့်ချတဲ့တရားသူကြီးတွေရဲ့တရားရေးဆိုင်ရာကြွန့်ကျင်နားလည်မှုဘလောက်ရှိမရှိဆိုတာလည်းမသိကြဘူးလို့ဦးသိန်းတန်းဦးကဆိုပါတယ်။နိုင်ငံတကာနိုင်ငံမှာတရားရေးစနစ်ဆိုတာတခုလည်းရှိရမှာမဟုတ်လို့ဒီလောက်ရဟာတီးစဲဖွဲ့စည်းပုံနဲ့မညီဘူးလို့သူကပြောပါတယ်။
ကျွန်တော်ဗမာပြည်နယ်နေတဲ့ဖြစ်တဲ့အတွက်တရားရုံးစီစဉ်ရှိတယ်။အဲသူတို့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေအထူးခရိုင်တွေကိုတတ်မှတ်ပေးထားတယ်။ဒါပေမဲ့အဲ့ဒီယုံနေရအဆင်နဲ့ပေါ့နော်။ပြက်လာပြီလို့ရှိရင်ကျွန်တော်တို့ဗမာပြည်မှာအမြင့်ဆုံးတရားရုံးကတော့တောင်းတလားတော်ချုပ်ပေါ့။အဲ့ဒီကအဆုံးချပြီးတာပဲဖြစ်ရမယ်။ဝါဒိတတရားရုံးကအမြင့်ဆုံးတရားရုံးကဆုံးဖြတ်တယ်ဆိုတော့ကျွန်တော်တို့လက်ခံလို့မရဘူး။ဒါဖွဲ့စည်းပုံချက်နဲ့တူတယ်။ပေးတာဆိုတာခရိုင်တရားရုံးကချမှတ်ခွင့်ရှိတယ်။အဲ့ဒီချမှတ်သူအတည်ရန်ချတဲ့ဟာကိုကွာတိုင်းနဲ့ပြည်နယ်တရားရုံးကအတည်ပြုရတာအတည်ပြုပြီးလို့ရှိရင်ကျွန်တော်တို့သက်ဆိုင်ရာကိုတရားစွဲအဖွဲ့ကြီးကလည်းသူကသူတက်တိဖြစ်စေမတက်တိဖြစ်စေအတည်ရန်နဲ့ပတ်သက်ပြီးတော့ပြောင်းပြတ်တော့ကျွန်တော်ဆက်တက်ရတာရှိခဲ့ရနောက်ဆုံးမှာသမရသနာခံတာတောင်
းဝါပြည်နယ်အနေနဲ့အခုလိုမျိုးကိုပိုင်တရားစီရင်တာမျိုးရင်းကလည်းမကြခဏရှိခဲ့ပေမဲ့ဒီတစ်ခေါက်မှာတော့ဝါပြည်နယ်အတွင်းမှာလွှင့်ထုတ်တဲ့ရုပ်မြင်သံကြားမှာပါဒီဒါကိုပြသခဲ့တာမို့လို့သူ့ဘက်ကတခုခုကိုပြသလိုတဲ့သဘောဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အထူးဖြစ်တော့မြမညီညာရေးလုပ်ငန်းစဉ်မှာမြောက်ပိုင်းလက်နက်ကိုင်အင်အားစုတွေမပါဝင်နိုင်ဖြစ်နေတဲ့အခြေအနေနဲ့ မြောက်ပိုင်းတိုင်းသားမဟာမိတ်အင်အားစုနဲ့မြမအစိုးရစစ်တပ်တို့ကြားတင်းမာမှုတွေရှိနေခြင်းလည်းဖြစ်ပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ကတော့ဝဒေသအနေနဲ့သူ့ကိုယ်ပိုင်အုပ်ချုပ်ရေးရှိတယ်ဆိုတာကိုအထင်ရှားပြလိုတဲ့သဘောလည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။အတူမှမဟုတ်ဘူး။ဒီနေ့ကအဖွဲ့ကြီးအများစုကသူ့ဘာသာသူဟိုတရားစီရင်မှုတွေပါတယ်သူ့ဘာသာသူလုပ်နေကြတာပဲလေ။အဲ့တော့ဟိုသေးတယ်ပြေးတယ်ပါညာဆိုတာတွေလည်းသူတို့ဒီမှာရှိနေကြတာပဲ။ဒီနေ့ချိန်လေးလည်းရှိကြတယ်။ဒါပေမဲ့အဲ့ဒီဝါကအဲ့လိုမျိုးဒီပေးတယ်ပြေးတယ်ဆိုတာအဲ့ဒီရုပ်သားလည်းရဲကြတာလို့ပြောလို့ကြတော့ဒီပြုတ်သူတို့သူ့ရဲ့ဒီကိုက်ရက်ပေါ့နော်ကိုက်ရက်ဒီပြည်နိုင်ငံရဲ့အလုပ်ကိုလုပ်ကြီးတွေကိုသူတို့အထုခိုးတယ်လို့ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့အရင်တုန်းကလည်းသူတို့လှုပ်ချင်လဲလှုပ်ခဲ့မှာပါဒါပေမဲ့အခုလိုအခြေအနေမျိုးမှာ TV ကနေပြီးတော့ဒီသူတို့ဒီတရားပြစ်ပေးတာကိုရိုက်ပြတယ်နောက်တစ်ခုကတရုတ်နိုင်ငံသားလည်းပါတယ်မြန်မာနိုင်ငံသားလည်းပါတယ်ဆိုတော့ဒါကဘယ်လောက်ထိဘလိုရချက်မျိုးနဲ့ထုတ်ပြတာလို့ယူဆလို့ရလဲခင်ဗျတရုတ်ကရောလက်ခံပါမလားဒါကို
ကျွန်တော်ထင်တယ်ဒီဥစ္စာကဖြစ်နိုင်ကြတခုပေါ့နော်အရင်တော့ကလည်းဒီလိုလုပ်ခဲ့ပါတယ်လုပ်မှာပဲမဟုတ်ပါဘူးလုပ်ကိုလုပ်ခဲ့ပါတယ်ဒါပေမဲ့အခုမှဒီ TV တွေကလည်းနေတော့ထုတ်ပြန်ပြတယ်ဆိုတာအဲသူတို့ဟာသူတို့ဖာသာသူတို့ဟို TV တခြားပေါ့နော်ကိုယ်ပိုင်အုပ်ချုပ်ရေးနဲ့သူတို့နေနေတယ်ဆိုတာကိုသူတို့ပြတယ်ပြခြင်းတဲ့သဘောနဲ့လုပ်တယ်လို့တော့ကျွန်တော်အဲ့လိုယူဆပါတယ
်တေတံပြစ်ပေးခံရသူ2ဦးမှာ2ဦးဟာတရုတ်နိုင်ငံသားဖြစ်တယ်လို့သိရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဆူရဘက်ကရောတရုတ်နိုင်ငံဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာရှိသေးပါဘူးခင်ဗျာ
ကိုသားညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် NCA အပြစ်ရဲ့နှစ်ဖွဲ့တိုက်ပွဲဖြစ်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားမှာအောက်ခြေပိုင်းမှာနေမြေအငင်းပွားမှုတွေနဲ့တယံဇာတထုတ်လုပ်မှုနဲ့ပတ်သက်လို့တင်းမာမှုတွေကြောင့်တနင်္လာနေ့တိုင်းရေပြူမြို့နယ်ထဲမှာမတ်လ4ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒါဟာဒီလက်နက်ကိုင်နှစ်ဖွဲ့အကြားသတင်းပတ်နှစ်ပတ်အတွင်းဒုတိယအကြိမ်မြောက်တိုက်ပွဲဖြစ်ခဲ့တာပါဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ရဲ့အောက်ခြေပိုင်းကတက်တေကြားတင်းမာမှုတွေဖြစ်ခဲ့တာ2016ခုနှစ်ကစတင်ခဲ့ပါဗျ။မတ်လ4ရက်နေ့တုန်းကတော့တနင်္သာရီတိုင်းရေပြူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်တာတွေရှိခဲ့တယ်ဆိုပြီးမွန်သတင်းအေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပြပါဗျ
။တဝဲလမ်းမှာဆိုရင်တဝဲမော်တော်ကားလမ်းနော်။အဲ့တော့တနင်္သာရီတိုင်းပဲချမ်းမှာအဲ့ဒီရေပြူမြို့နယ်တွင်းမှာအလဲခန်းရွာရှိတယ်။လဲခန်းရွာအဲ့ဒါမွန်ပြည်သက်ပါတီချုပ်တယ်နော်။အဲ့ဒီလေအလဲဆန်းရွာရဲ့အရှိတ်ဆန်းမှာအဲ့ဒါမင်းတို့ကမနေ့ရှင်းနိုင်ွယ်လောက်မှာနိုင်ွယ်လောက်မှာပဲသူဒီကမ္ဘာနဲ့လာဖြစ်ကြတော့
ပြစ်ခတ်တက်ခဲမှုရဲ့စဲရေးပူးတွဲစောင့်ကြည့်ကော်မတီ JMC အစည်းအဝေးတက်နေတဲ့ KNU ဘိုးကော်မတီဝင်လည်းဖြစ်ဗိဒဝဲခရိုင်ကအမြဲတမ်းကော်မတီဝင်တူဦးလည်းဖြစ်တဲ့ဘရိုဘီးလေကတိုက်ပွဲဖြစ်တာမှန်ကန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးဆိုတဲ့အကြောင်းအခုလိုပြောပြပါတယ်
အခြေအနေကတော့ဟိုစားပေါ့မင်းကရှင်မင်းအဆက်တူရတော့ဟိုစားပေါ့နော်ဘယ်တမှာဟိုစားပေါ့အလေးစခန်းလာအဲ့ဒါစပြစ်တာပေါ့နော်ဘာမှတိကျိမှုမရှိပါဘူးနော
်မွန်ပီတက်ပါတီနဲ့ KNU ကြားမှာ2018ခုနှစ်ထဲမှာလဲတိုက်ပွဲတွေ၅ချိန်တည်းမနဲ့ဖြစ်ပွားခဲ့ကြောင်းဖြစ်ပွားမှုတိုင်းမှာမွန်ပီတက်ပါတီထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU ဘက်ကတစ်ထုတ်လုပ်မှုတွေလုပ်ရကနေပဋိပက္ခတွေဖြစ်လာရတယ်လို့လဲမွန်သတင်းအေဂျင်စီကအက်ဒီတာနိုင်ပညာအောင်ကပြောပြပါတယ်
မင်းတို့ကဆွေရည်နဲ့ချက်တာစိတ်ကိစ္စပါပဲစိတ်ကိစ္စပါပဲမင်းတို့ကလည်းမွန်ပြည်ကစိတ်ပိတ်ထားတယ်အဲ့ဒီနေရာမှာဘောကမွန်ပြည်မှာနေကြရင်ဟိုးကလေးကယူထားတဲ့65လို့ဖောက်စနစ်ကမှသတ္တိအေရီယာကိုသတ်မှတ်ပေးထားတော့မွန်ပြည်အေရီယာလို့ခေါ်တော့အိမ်မှာဒါပေမဲ့ဆွေရည်လည်းရေနောင်အိမ်မှာရှိခဲ့တယ်လေဘယ်ငယ်ရင်းကဆိုတော့အဲ့မှာသူ့နဲ့သူ့နဲ့လို့လည်းပါစိတ်ကစိတ်ကိစ္စနဲ့ပတ်သက်လို့ပဲအဲ့ဒါမွန်ကစ်ပိတ်ထားတယ်ဝမ်းနေစ်ထုတ်တယ်ဆိုတော့အဲ့ဒီမှာမဖြစ်ကြတော့ဒီဟာကအောက်ခြေမှာအောက်ခြေကစီးပွားရေးလုတ်တဲ့ဟာတွေနဲ့ပဲဆိုင်တယ်လေ
ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းပြားအစွန်မန်အောင်ကျေးရွာအရှိတ်ဘက်ဒေသမှာတစ်ထုတ်လုပ်နေတဲ့ KNU တပ်ရင်း16တပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သက်ပါတီဗဟိုလုံခြုံရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းပြားအစွန်မန်အောင်ကျေးရွာအရှိတ်ဘက်9မိုင်အကွာဒေသမှာလဲပြီးခဲ့တဲ့ဇန်နဝါရီလအတွင်းကသစ်ခိုးထုတ်နေတဲ့သစ်ခုတ်သမား32ဦးနဲ့တကွဆက်ရံနေရတွေကိုလည်းမွန်ပြည်သက်ပါတီကဖမ်းဆီးမိခဲ့ပါတယ်။မွန်ပြည်သက်ပါတီနဲ့ KNU ကြားမှာနှစ်ဖက်တင်းမာမှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြည့်ဆည်းမှုတွေလုပ်ခဲ့ရပါတယ်။ KNU ကရင်မျိုးသားအစည်းအရုံးကတော့မြမအစိုးရနဲ့2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်ကို လက်မှတ်ရေးထိုးခဲ့ပြီးမွန်ပြည်သက်ပါတီကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နှစ်ပေါင်း30နီးပါးကြာအဖွဲ့အစည်းနှစ်ခုကြားမှာမဟာမိတ်ကောင်းတွေဖြစ်ရပ်တည်လာခဲ့ပြီး2016ခုနှစ်လောက်ကစပြီးအောက်ခြေတပ်တွေကြားမှာနယ်မြေဆိုင်ရာအငင်းပွားမှုတွေစီးပွားရေးဆိုင်ရာကိစ္စတွေနဲ့တိုက်ပွဲတွေဖြစ်လာခဲ့ပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာဖရိကတိုက်ခီးစဉ်အကြောင်းကိုဆက်ပြီးတော့တင်ပြခြင်းပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်ဟာအခုသတင်းပတ်အတွင်းမှာအာဖရိကတိုက်ကိုတွားရောက်ဖို့ရှိပြီးတော့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးနဲ့အမေရိကန်နဲ့အာဖရိကကြားဆက်ဆံရေးတွေတိုးမြင့်မှုကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာချက်ဂျီဘူတီအီသီယိုးပီးယားကင်ညာနဲ့နိုင်ဂျီးရီးယားနိုင်ငံတွေကိုမတ်လ6ရက်နေ့ကနေ13ရက်နေ့အထိတွားရောက်မှာဖြစ်ပြီးတော့အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ VOA သတင်းတောက်နီကီချင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါရှင
်။နိုင်ဂျီးရီးယားနိုင်ငံမှာတိတ်မကြသေးခင်ကအကြောင်းသူအမျိုးများကိုပြန်ပြီးဆွဲပြီးအနောက်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာအာဖရိကတိုက်ကိုတွားရောက်မှာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးရဲ့ဒီခီးစဉ်အတွက်မှာအဲ့လိုဖြစ်ရတဲ့ကိုနေနေဖို့အကြမ်းဖက်ဝါဒတံပြန်နေနေရတွေမြင့်တင်ဖို့နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့စတဲ့ကိစ္စရပ်တွေဟာထိတ်တန့်ဥစားပေးဆွေးနွေးမဲ့ကိစ္စတွေဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရ Heather Nowak ကပြောပါတယ
် Secretary Tillerson will meet up with leadership in each country
ဝန်ကြီးတေလာဆာဟာနိုင်ငံတကာနိုင်ငံချင်းစီကခေါင်းဆောင်အနေနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အီသီယိုးပီးယားနိုင်ငံမှာတော့အာဖရိကသမဂ္ဂခေါင်းဆောင်အနေနဲ့တွေ့ဆုံပြီးတော့အာဖရိကနိုင်ငံတွေကပြည်သူတွေအစိုးရတွေနဲ့အကျိုးတူဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်မှုအတွက်ဆွေးနွေးကြမှာပါအထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ဖို့ငြိမ်းချမ်းရေးနဲ့လုံခြုံရေးတွေတိုးတက်မှုရှိစေဖို့အုပ်ချုပ်မှုခေါင်းတရက်ဖြစ်ပေါ်စေဖို့နဲ့အပြန်အလှန်အကျိုးရှိစေမဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေကိုတွန်းအားပေးဖို့ကိစ္စရပ်တွေကိုမိတ်ဆွေနိုင်ငံတွေနဲ့အတူတွဲလုံနိုင်မဲ့နည်းလမ်းတွေကိုသူအနေနဲ့ဆွေးနွေးဖို့အစီအစဉ်ရှိပါတယ်
။အမေရိကန်ပြည်ထောင်စုဟာတိတ်မကြသေးခင်ကပဲ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အာဖရိကတိုက်ကအဖွဲ့စည်းတော်များများကိုအကြမ်းဖက်ဝါဒနဲ့ဆိုင်တဲ့အမိမဲဆင်းတဲ့ကိုထည့်သွင်းခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ Nathan Sills ကပြောပါတယ
်။ Africa is has traditionally been
အစင်လာအဖြစ်တော့အာဖရိကတိုက်ဟာကျမ်းဖက်အဖွဲ့တွေလှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။ဒီလိုဖြစ်ရတဲ့အကြောင်းကတော့သူတို့တွေအနေနဲ့နေဆက်တွေကိုလွတ်လပ်လပ်ဖြတ်နိုင်နေဆိုတာကိုတွေ့ထားလို့လည်းဖြစ်ပါတယ်။ကျွန်တော်တို့အခုလုပ်နေတာကတော့စွမ်းရည်တွေတိုးမြင့်လှုပ်ဆောင်ပေးနေတာပါဒေသတွေမှာရှိတဲ့စစ်ဘက်တာဝန်ရှိသူတွေတွေမဟုတ်ပဲနေဆက်လုံခြုံရေးတာဝန်ရှိသူတွေနဲ့တရားဥပဒေစိုးမိုးရေးအာဏာပိုင်တွေရဲ့စွမ်းရည်တွေကိုတိုးမြင့်အောင်လှုပ်ဆောင်ပေးနေတာဖြစ်ပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အဆိုအရတော့ကမ္ဘာပေါ်ကစီးပွားရေးအမြန်ဆုံးတိုးတက်နေတဲ့ဆယ်နိုင်ငံထဲမှာအာဖရိကတိုက်က၅နိုင်ငံပါဝင်တယ်လို့ဆိုပါတယ်လာမယ့်တက်ကရ2030ခုနှစ်ကြာရင်ကမ္ဘာပေါ်ကအလုံသမားနဲ့စားသုံးသူပမာဏရဲ့လေးပုံတစ်ပုံဟာအာဖရိကတိုက်မှာရှိမှာဖြစ်တယ်လို့ခန့်မှန်းနေကြပါတယ်။အဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေကိုအခွင့်အရေးယူနိုင်ဖို့အတွက်ဒီဓမ္မကလှုပ်ဆောင်ဖို့လိုသေးတယ်လို့နိုင်ငံတကာပဋိပက္ခတွေကိုသူတည်နာပြုနေတဲ့ USIP အဖွဲ့က Johnny Carson ကပြောပါတယ
်။ The continent needs to work more harmoniously.
အာဖရိကတိုက်အနေနဲ့ကျမရဲ့ဆောက်ရှောက်မှုဆိုင်တဲ့ကိစ္စတွေပြပခါတွေကုံသွေးအားကောင်းမှုနဲ့အာဖရိကတိုက်ရဲ့လာလာကောင်းတွေကိုတားဆီးဟန့်တားနေတဲ့ကုံသွေးဂုံတွေနဲ့စီးပွားရေးအကန့်အသတ်တွေကိုရှော့ချဖို့လိုမျိုးကိစ္စရပ်တွေကိုကင်တွယ်တဲ့နေရာမှာအာဖရိကတိုက်အနေနဲ့ပို့ပြီးတော့လိုက်လျောညှိထွေပြအောင်လုပ်သွားဖို့လိုအပ်ပါတယ
်။အာဖရိကတိုက်နဲ့ဟေတီနိုင်ငံတွေအပေါ်မှာအမေရိကန်သမ္မတဒေါနယ်ထရမ့်ကအခုနှစ်အစောပိုင်းကရင်းရင်းသီးသီးရန်ရန်ဆန်ဆန်ပြောဆိုခဲ့ပြီးတဲ့နောက်ဝန်ကြီးတီလာဆန်ရဲ့အခုအာဖရိကခီးစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့အာဖရိကနိုင်ငံတွေကြားဆက်ဆံရေးတွေခိုင်မာအောင်ထပ်လောင်းအတည်ပြုဖို့အတွက်အခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့လည်းရှုမြင်နေကြပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တင်းနှာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်မတ်လ5ရက်နေ့တနင်္လာနေ့ညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့မခွဲခြားမဖိနှိပ်ဖို့ပဲဖြစ်ပါတယ်
။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေတဲကစီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။အခွန်ရှောင်သူတဲ့သူတွေကိုအထူးအခွင့်အရေးပေးတဲ့အတွက်အစဉ်တစိုက်အခွန်ဆောင်လာတဲ့သူတွေမနစ်နာရအောင်လုပ်ဖို့လိုတယ်လို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာကော်မတီဥက္ကဋ္ဌကပြောပါတယ်။ဒါအပြင်လူမှုအနေနဲ့အခွန်နဲ့ပတ်သက်တဲ့သိနာလည်မှုတွေရှိလာအောင်လည်းလုပ်ဖို့လိုတယ်လို့ပြောပါတယ်။2018ခုနှစ်ပြည်ထောင်စုအခွန်အကောက်ဥပဒေမူကြမ်းကိုအတည်ပြုပြဋ္ဌာန်းရေးလွှတ်တော်မှပြင်ဆင်နေကြပြီဖြစ်ပြီးတော့ဒီဥပဒေမူကြမ်းမှာပြဋ္ဌာန်းချက်တွေကအများဆုံးပြောဆိုဆွေးနွေးနေကြတဲ့အချက်တချို့နဲ့ပတ်သက်လို့ဒေါခင်ဆန်းလိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားတာနားဆင်ပါရှင
်ကျွန်တော်အဓိကသိချင်တဲ့အချက်တစ်ချက်ကဒီ2018ပြည်တော်စုအခွန်ကောက်ဥပဒေမူကြမ်းဒီ2019ဥပဒေနဲ့ဆိုရင်အဓိကဘယ်နေရာတွေမှာကွာခြားသွားတယ်လို့ပြောလို့ရပါတယ်လဲ
ဒီကတော့ဘုံမနဲ့ဆက်မှာတခုတွေ့လာတာကဒီကျန်ရအောင်လို့ဟိုဒါရတဲ့အမြင်တိုင်းနဲ့တိုင်းကျွန်တော်တို့ဟိုအကုန်ကြီးအကြည့်ဆော့ပြရတယ်ဒီအဲ့ဒီခေါင်းရယ်ကျွန်တော်တို့ပြန်နေနေဆောင်ကြတာလေးရှိပါတယ်အဲ့တော့ဒီကျန်ရအောင်ရတဲ့တလိုက်ကြည့်တယ်ကျွန်တော်တို့ရင်းကြည့်ရေးကြည့်ရဆိုတော့အခုအလုံးပြောရတာဖြစ်နေတဲ့ကိစ္စကတော့ပုံမှန်25ကိုဒီကွန်ပါဥပဒေမှာထည့်သွင်းလိုက်တာကိစ္စပါလေ
ဟုတ်ကဲ့ပုံမှန်25ကဒီပထမ6လမှာ300ခိုင်နှုန်းဒုတိယ6လ900ခိုင်နှုန်းဆိုတဲ့ပုံမှန်လားဆရာမ
ဟုတ်တယ်ဆရာနောက်အခုကြားလို့လည်းဒီတော့ဥပဒေကြောင့်ကျွန်တော်ပြင်ဆင်တဲ့အခါမှာဒါကတော့ဟိုပုံမှန်25ကိုသူတို့အနေနဲ့ကြောင်းလဲလိုက်တာပေါ့ပုံမှန်25ကိုကြောင်းလဲလိုက်တာကလည်းဒါကျွန်တော်တို့ဒီဆရာမှာပါတဲ့ဒီအကောင့်ကောက်ဒီဆိုလို့ရှိရင်ဒါနောက်ကျွန်တော်တို့အခန်းတစ်ခန်းဆက်ပေးလိုက်တယ်အကန့်ရှိမှာပါလေပုံမှန်30,000ငါပေါ့ဒီအရင်နဲ့ပတ်သက်ပြီးတော့ဟိုတိုင်းကြီးရဲ့ဆိုလို့ရှိရင်လည်းဒီတိုင်းဖြည့်ချက်ပေးမယ်ဆိုရအောင်ပြောလိုက်တာဆိုဆိုတော့ပုံမှန်25အနေနဲ့တော့ဒီကနေကျွန်တော်တို့ပြောကြမှဖြစ်ရောအခုဒါအကန့်တစ်ခုနေပေးလာတယ်ပေါ့နော်အကန့်ရှိရဲ့မပါလာတဲ့ပုံမှန်များနဲ့ပတ်သက်ပြီးကျွန်တော်တို့လုပ်တာမှာရှိနေလို့ရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီပုံမှန်ကဘယ်လိုမျိုးများအကျိုးကျေးဇူးဖြစ်ထွန်းမယ်လို့ဆရာမတို့ယူဆပါတယ်လေခင်ဗျာ
အဲဥပဒေကြောင့်ကမ္ဘာကတော့ဒီလိုရတာလေတော်တော်လေးစိုးတရပါတယ်စိုးတရကမ္ဘာဒီရတာကတော့ဟိုတော့ကျမတို့ရတဲ့ညီမပေါ်တော့ကွန်ဖီဂျန်မောင်းနေတဲ့နေတဲ့အဲကွန်မရှယ်ဆောင်နဲ့ဒီလိုပေါ်တော့ကျမတို့ရတဲ့ညီမဝင်ရဖို့ရဖို့စိတ်ကြောင့်လာဖို့ရတဲ့ကိုဒီလိုမျိုးလုပ်နေတယ်ဒီလိုကွန်ဆယ်လိုက်ချင်အပြင်ဒါအခွန်ဆိုင်ရတာကြာနေလို့ဒီလိုမျိုးလုပ်နေအဲ့ဒါကြောင့်လို့လေဒါတန်ကြီးရအခွန်တွေကအထွတ်ထွက်လာမလို့ဒီလိုဒီလိုပြောတာလည်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်လေးလာကြည့်တယ်လို့ဖတ်ကြည့်တယ်လို့ဒီနှစ်ဒီ2018ပြည်တော်စုအခွန်အခွင့်ဥပဒေမူကြမ်းကိုစီးပွားရေးလုပ်ငန်းရှင်တွေအများစုကကြိုးဆိုကြတာတွေ့ရပါတယ်ဆိုတော့ဒီအခွန်အခွင့်ဥပဒေမူကြမ်းဒီစီးပွားရေးလုပ်ငန်းရှင်တွေအတွက်ဒါကအစဉ်ပြေတဲ့အကျိုးရှိတဲ့ဥပဒေမူကြမ်းတစ်ခုလို့တော့ယူဆကြတယ်လို့ရေပုံရကောက်ချက်ချလို့ရပါတယ်ဒီဥပဒေမူကြမ်းကလူမှုအတွက်ကောတကယ်အကျိုးရှိမဲ့ဥပဒေအခွန်အခွင့်ဥပဒေဟုတ်ပါရဲ့လားခင်ဗျ
ကဲကျမတို့ဒီနေ့ကမင်းတို့ကျမတို့ဒီနေ့တောင်ငါဒီလိုတော့မှကျမတို့ဆွေးနွေးပြရတဲ့ခုချင်းချင်းများဖြစ်ပါတယ်။ဆိုတော့အားတော့ဟို300ခိုင်နှုန်းချက်ဝါခိုင်နှုန်းဒါမှမဟုတ်ရင်ပေါ့နော်။ဟိုဒါကိုနောက်ပြန်ပြီးတော့မှဟို900ခိုင်နှုန်းနဲ့ဒီလိုတောင်းတဲ့ကိစ္စရယ်နောက်တစ်ခုကတော့အဲ့ဒီကျမတို့ပြင်ဆင်လိုက်တဲ့အရာမှပါလဲပေါ့နော်။ဒါ short ပေးလာမယ်အခွန်ကြီးရယ်။ဒါ package ကအနေနဲ့လည်းပြန်ရောက်ထားတယ်လေ။ဒါနဲ့ဒီလိုအဖြစ်စေတာမူကျမတို့ကတော့ဒါဟိုပြောချင်တာတော့အားလုံးကဒီမျိုးမျိုးဖြစ်တယ်လေ။ကျမတို့ဒီလိုနားလေ။ဘာကြောင့်လဲဆိုတော့ဒီကောင်ကဥပဒေပုံမှန်19မှာဆိုကျမတို့တရားဝင်ခေါ်ဆောင်ရတဲ့ပုဂ္ဂိုလ်ကြီးကျမတို့တိုင်းမှာဒီအစီအစဉ်တွေပေါ့နော်အခွန်ဆောင်နေကြတဲ့အခွန်နိုင်ကြီးလည်းရှိရယ်။ကျမတို့ဝန်ထမ်းတွေလည်းရှိရယ်။ကျမတို့ဒီလူလူတွေလည်းရှိရယ်။အဲ့တော့ဒီလူတွေရကြတဲ့အခါကျကျမတို့ကဒါအမြင့်ဆုံးတောင်းတဲ့ခိုင်မို့ဒီခေါ်ဆောင်နေရပြီးတော့မှဒီလိုမျိုးပေါ့နော်အခွန်ကိုအရင်ဆုံးကမဆောင်တဲ့တည်းနဲ့ဟိုတော့ဒါပြောမယ်ဆိုတော့အခွန်ဆောင်လာကြတဲ့လူတွေကိုဒီကနေ့ကျမတို့ပို့ပြီးဒီကတည်းကတတ်တာကိုအမြင်နဲ့ပြည့်ပြည့်ကျမတို့မျက်နှာပါတဲ့အခြေအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်အခုလိုမျိုးပေါ့နော်ဒါမှမဟုတ်ရင်ခေါင်းကနေဒီလူမျိုးကနေပြီးတော့တော်တော်များများဖြစ်ဖြစ် ဒီလိုလုပ်နေတဲ့ကိစ္စရယ်ဒီလိုလူမှုကြတယ်မှာတော့ငြင်းသွားပြန်ရှိလာလိမ့်မယ်အဲ့တော့ကျွန်တော်ကဒီကိစ္စနဲ့ပတ်သက်လို့တော့အစီအစဉ်အောင်ပေါ့နော်ဟိုတန်းမြေတယ်လေဟိုအကုန်လုံးပေါ့နော်တန်းမြေတယ်လေရရရတဲ့ခုနရရှိရမယ်တန်းမြေမှာရှိနေရကောင်းအစားကွန်တန်းဆောင်နေရဒီလိုလူတွေကျင်းနေတဲ့အစီအမနောက်ကတန်းမြေတဲ့ဘုံကလေးကြောက်နေရတဲ့ဟိုဘောနော်အခွန်လေးပေါ့နော်မရဘဲနဲ့ရှိနေတဲ့အခွန်လေးလေကျွန်တော်ကိုယ်ဝင်လေးလေကျွန်တော်တန်းမြေမှာလေကျွန်တော်ပြန်နေတိုးတက်လာစီတယ်ဆိုတော့ဒါရဲ့အခြေအနေပေါ်မှာကြည့်ပြီးတော့မှကျွန်တော်ဒါပဲဆောက်ရပြင်နေဆိုတော့ကျွန်တော်ကဒီဥပဒေကိုပြင်ဆင်ပြီးတော့မှလို့ပေါ်တယ်မှာကျွန်တော်ရှိနေတာမှမဟု
တ်ဘူး Okay မြန်မာနိုင်ငံဆိုတော့ကဒီအခွန်ရှောင်းတာတို့အခွန်ကိုလုံးဝပေးတဲ့အလေးအကျင့်အင်မတန်နည်းတဲ့နိုင်ငံဆိုတဲ့အခါကျတော့ဒီဥပဒေကနေရောတိုင်းပြည်အတွက်တကယ်ကိုလိုအပ်နေတဲ့အစိုးရရန်တရားလက်ပတ်ဖို့တကယ်ကိုလိုအပ်နေတဲ့အခွန်အခါတွေတိုးရလာမယ်လို့မျှော်လင့်လို့ရပါသလားခင်ဗျာ
။ဒီလိုမျိုးခွန်ဆောင်နေလို့ကျွန်တော်တို့တောင်းပန်ပေးကြတာဒီလိုမျိုးလည်းမဟုတ်ပါဘူး။ခွန်ကတော့အများကြီးကျွန်တော်တို့ကတည်းကတိုးပစ်ကြလို့ကျွန်တော်တို့ကအစိုးရပေးကြတာရှိရဲ။ဟိုတခါကတော့ကိုယ်ဆက်လို့ရတယ်ဒီလိုခွန်လေးမျိုးကိုကျွန်တော်ပေးလာကြရတယ်စိတ်တိုက်စိတ်တိုက်ပါ။အဲ့တော့ဒီစိတ်တိုက်စိတ်တိုက်ပေးလာကြတဲ့မျိုးမျိုးဒီချင်းချီအောင်ခွန်ဆောင်ရပုဂ္ဂိုလ်ရလေကျွန်တော်တန်ကြီးရမှရှိနေတယ်ဆိုတော့ကျွန်တော်တို့ပြောချင်တာအဲ့ဒါ trade loan ရှင်များရောဒီရလေးကျင်းနေတယ်လေဆိုတော့အဲ့ trade loan ရှင်တွေကလည်းဒီလိုမျိုးကြိုက်နေကြတယ်ဒါနဲ့ကျွန်တော်တို့ဒီလူလူတွေကြားထဲမှာတော့အားလုံးကတန်းတူနေတယ်ဖြစ်တယ်နော်အဲ့ဒါကြတော့ကျွန်တော်တို့ပြောချင်တာရောဟိုတန်းတူမဟုတ်တော့ဒီတန်းတူကိုရဖို့ရအတွက်ကိုတန်းတူကိုရဖို့ရအတွက်ကိုဒါလိုအပ်တယ်ဆိုလို့ရှိလို့ရှိရင်တော့တင်းတော်ရဲ့ထိုက်ကျင်းတဲ့နောက်အခွန်ရဲ့အဒီအခိုင်ဆုံးဆော့ပြီးလေအခိုင်ဆုံးဖိတ်အပ်ကူတဲ့ဖြစ်တယ်နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကရောဆိုလိုတာတော့ဒီပြောမယ်ဆိုရင်တော့ဒီအခွင့်အရေးတွေတက်တဲ့ပြည်အရရှိလာခြင်းအပြင်တော့ဒါကျွန်တော်တို့ဘက်ကနေပြီးတော့ဒါစီဝေးရေးရေလုံးဝဒီပြည်အနေနဲ့တော့ကျွန်တော်တို့ကမြန်မာနိုင်ငံပြည်အနေနဲ့ကျွန်တော်ရလာမယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့စီဝေးရေးဥမော်လာအောင်တက်တော့ဒီလိုချင်းကြည့်အောင်တော့ဒီခုံးလေးပြင်နေဆရာပြင်တော့ဘာမှဖြစ်မလာဘူးကျွန်တော်ဒီလိုမြင်ထားရခြင်းဟုတ
်ကဲ့ဆိုတော့လူလူကြားထဲမှာလည်းပဲတကယ်တကယ်ကြတော့ဒီအခွန်ဆောင်တာအခွန်ပေးတာတွေနဲ့ပတ်သက်ပြီးတော့အတိတုဒ္ဒသိရှိလာတယ်လို့မဟုတ်လာပါဘူးမြန်မာလူလူကြားထဲမှာကဆိုတော့လူလူကိုရောဒီအခွန်နဲ့ပတ်သက်ပြီးတော့အခွန်ဆိုတာဆောင်တဲ့ကိစ္စဖြစ်တယ်အခွန်ဆောင်မှသာလျှင်အစိုးရရန်တွေကလက်ပတ်လို့ရတယ်ထိုက်တဲ့အခွန်တော့ဆောင်ရမယ်ဆိုတော့တကယ်တမ်းသိရှိနားလေလက်ခံပြီးတော့ပေးကြစေရှိလောက်အောင်ဘယ်လိုများလုပ်ဖို့နည်းလမ်းတွေရှိနိုင်ပါသလဲခင်ဗျာ
အခွန်ဆောင်ရအပြင်ဒီလိုခွင့်ရရရလာတယ်ဆိုတော့ဒီလူလူတို့ကဒီဝဲနဲ့ကိုရှိဖို့ရရည်ကြည့်တယ်အဲ့တော့ကျွန်တော်ကဒီလူလူတို့ကိုအခွန်ဆောင်ရရည်ကြည့်မှုတစ်ခုကိုကျွန်တော်နားလည်အောင်ကိုလည်းကျွန်တော်ရေးဆွေးရနေနေလဲဒါကျွန်တော်ဆောင်ရနေရရှိပါတယ်အဲ့တော့ပြောချင်တာကတော့ဒီလူလူတို့ကအခွန်ဆောင်လိုက်တယ်ဒီဆောင်ရတဲ့ခွန်ဆောင်လိုက်တဲ့ဒီနေနဲ့တိုင်းပြည်ဘယ်လိုလဲပတ်နေကြလဲတရားရအပေါ်မှာဒီဆောင်လိုက်ခြင်းအပြင်တော့အောက်ကတော့ဘယ်လိုအခြေအနေတွေရနေကြလဲဆိုတော့ဒါကိုဒီလူလူတို့ကစီစဉ်နေနေကြည့်ရလို့ပါတယ်အဲ့တော့အဲ့ဒါအခွန်ကိုအခွန်ဒီအခွန်နဲ့ပတ်သက်တဲ့ပေါ်တော့ကျွန်တော်တို့ဒီလူလူတွေကိုဒီရတယ်နားလည်အောင်ပေါ့နော်ဒါဆွေးရနေရှင်းပြနေလို့ရအတွက်ပေါ့နော်ခဏတည်းအဝေးနဲ့ဒီရပြရတက်ခါတော့ဒီကကြံလို့ရမှာပါဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တိထားသလားကျွန်တော်ဖတ်ထားသလားဒီပထမဥပဒေမူကြမ်းမှာတလတစ်နှစ်ကို48သိန်းဝင်ငွေရတယ်ဆိုရင်ဝင်ငွေကိုဆောင်ရမယ်ဥပဒေမူကြမ်းကွန်ပီယာအကြံပြုထားတာကတော့အဲ့ဒီ48သိန်းကနေပြီးတော့သိန်း60ဆိုပြီးတော့အကြံပြုထားပါတယ်ဒီလိုအကြံပြုထားတာကတင်းတင်းလျောက်ပတ်တယ်လို့ဆရာမအနေနဲ့ယူဆပါသလားခင်ဗျာ
အဲသိန်း60ဆိုတာကတော့လေတကယ်တမ်းပြောမဆိုရင်လည်းဒါတင်းတင်းလျောက်ပတ်တယ်ဆိုရတဲ့ပေါ့နော်ယခင်ကထဲတော့ပို့ပြီးရခါကျကျွန်တော်နှုံးကဆက်ချပေးလိုက်တယ်ဆိုရအမိရတယ်လေဒါလေးရတော့ရှိတာပေါ့လေတိုးတော်လေးကဟိုတကယ်တမ်းကတော့ဟိုအခွန်ဆိုတာကတော့ဒီလိုပဲနေကျွန်တော်ရတာကိုယ်ကတော့တော်လိုက်နေအခွန်နဲ့ကျွန်တော်ဆောင်းနေရတယ်လေတော်လည်းခွန်နဲ့ကျွန်တော်ဆောင်းနေရတယ်လေအဲ့တော့ကျန်နေတာတော့ခုနကပြောတဲ့ခရားလူပါလေဒီမှာတကယ်ရနော်ဒီလူလူကဘောနော်ဒီအခွန်ကိုဆိုတာစောင့်ကြည့်ဆောင်နေပါလေလုံလုံလုံလုံဒီအခွန်ဆိုတဲ့စနစ်ဟာအတိုင်းဒီမှာရှိနေရဆိုတာကိုဒီလိုတရားပြပြရလို့ပါလေအဲ့ဒီတော့ကျွန်တော်မျိုးမျိုးဒီကတော့ဟိုဒီလူလူတွေရဲ့ကြားထဲမှာဘောနော်အခွန်ဆောင်ခြင်းသိရှိတာအခွန်ကိုမရှောင်မနဲ့အခွန်ဆောင်ခြင်းသိရှိလာအောင်ဆောင်နေနေရအရေးကြီးတယ်ဒီမှာတော့ဒီလိုမျိုး
ကြကြသိစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်သောတာရှင်များရှင်လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါ
နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေစိုးဝါလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လူ6သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတပ်တွေဝင်လာမယ်ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးသောတာရှင်ရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့ telephone number 1-232-382-5554ကိုပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုပဲဖြစ်စေဆက်သွယ်ရမယ့် telephone number တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
မနက်ဖြန်အင်္ဂါညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကမ္ဘာစမတ်ဖုန်းဈေးကွက်မှာထိတ်တန့်နေရာရထားတဲ့ကုမ္ပဏီကြီးတွေဘက်ကဟာကနေဟင်ကနေဖြစ်လောက်အောင်ထူးခြားတဲ့ဖုန်းသစ်တွေမထုတ်ကြတော့တဲ့အချိန်မှာပဲဖုန်းကုမ္ပဏီသစ်တွေကုမ္ပဏီသေးသေးလေးတွေကတမူထူးတဲ့ဖုန်းတွေကိုတီထွင်လာကြပါတယ်စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်စဉ်ကျင်းပတဲ့ကမ္ဘာမိုဘိုင်းကုန်စည်ပြပွဲကြီးMobile World Congress မှာပွဲထုတ်ပြီးတော့မိတ်ဆက်လာကြတဲ့ဖုန်းသစ်တွေအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်စပိန်နိုင်ငံဘာစီလိုနာမှာနှစ်တိုင်းလုပ်တဲ့Mobile World Congress မှာဒီနာမည်ရထားပြီးသားစမတ်ဖုန်းကုမ္ပဏီကြီးတွေမဟုတ်ဘဲနဲ့စမတ်ဖုန်းကုမ္ပဏီအသေးလေးတွေရဲ့တည်ထွင်မှုတွေကလည်းတော်တော်လေးစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရဲ့
နာမည်ကြီးကုမ္ပဏီကြီးတွေရဲ့စမ်းသစ်တည်ထွင်မှုတွေကတန့်သွားပြီးဆိုပြီးတော့သုံးသပ်သူတော်များများကပြောနေကြတော့ထူးထူးခြားခြားထွင်နိုင်မယ်ဆိုလို့ရှိရင်ဖုန်းကုမ္ပဏီသေးပေမဲ့ဈေးကွက်မှာနာမည်ရချင်ရနိုင်တာပေါ့မဆူမြတ်မော
အတိအကျပဲရှင် Blue Boo ဆိုတဲ့တရုတ်ကုမ္ပဏီကိုပဲကြည့်လေအခုခေတ်ကစမတ်ဖုန်းနဲ့ selfie ရိုက်တာခွဲလို့မရတဲ့ခေတ်မလားအဲ့တော့သူတို့ရဲ့ Blue Boo S2 smartphone ကိုဘယ်လိုထွင်လိုက်လဲဆိုတော့ဖုန်းရဲ့နောက်ဖက်မှာခောက်ထားနိုင်တဲ့ဒီ resolution ကောင်းကောင်းတဲ့ကင်မရာကိုထည့်လိုက်တယ်။ selfie ရိုက်တော့မယ်ဆိုတော့မှအဲ့ဒီကင်မရာကိုဖုန်းအပေါ်မှာထောင်လိုက်လို့ရှိရင်ကင်မရာကောင်းကောင်းနဲ့ဓာတ်ပုံရရတယ်လို့ပုံကောင်းကောင်းထွက်မယ်လေ။အဲ့ဒီကင်မရာရဲ့ resolution ကလည်း20 megapixel လောက်ရှိတယ်တဲ့။
တော်တော်ကိုကြည်လင်ပြတ်သားတဲ့ပုံကောင်းရမှာပေါ့ဗျ။များသောအားဖြင့်တော့ဖုန်းတွေမှာက screen ရဲ့ရှေ့ဘက်မှာပါတဲ့ကင်မရာတွေကသိပ် resolution မကောင်းဘူးလေ။ကင်မရာကောင်းကောင်းထည့်မယ်ဆိုရင်ဖုန်းစကရင်ရဲ့အရွယ်ကိုသေးလိုက်ရမှာစူးတာကြောင့်ဗျနောက်ဘက်မှာခောက်ထားနိုင်တဲ့ကင်မရာတက်ထားမယ်ဆိုရင်အဲ့ဒီအတွက်မပူရတော့ဘူးပေါ့ဗျာ
အဲ့ဒါကြောင့်လဲစမတ်ဖုန်းတွေနဲ့ပတ်သက်တဲ့ဒီကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးမှာ Blue Boo ကုမ္ပဏီကသူတို့ဖုန်းကိုလာပြီးတော့ပွဲထုတ်တာပေါ့ကုမ္ပဏီရဲ့ဆက်ဆံရေးမန်နေဂျာရှောင်ယန်ဝိုးကဆိုရင်စမတ်ဖုန်းသုံးသူတွေအတွက်ခောက်ကင်မရာကအဓိကမက်ဆရာဖြစ်မယ်လို့ဆိုတယ
် On a full screen phone it is the first timethat you can get a selfie effect that
screen အပြည့်နဲ့ဖုန်းထဲမှာကင်မရာကောင်းကောင်းတစ်လုံးနဲ့ selfie ရိုက်တလို့မျိုးရိုက်နိုင်အောင်ပထမဆုံးတီထွင်ထားတာဖြစ်ပါတယ
် UK နိုင်ငံက Bullet Group ဆိုတဲ့ကုမ္ပဏီကလည်းကမ္ဘာကျော် Land Rover ကားကုမ္ပဏီနဲ့ပေါင်းပြီးတော့မှခြေချင်းတောင်တက်တာတို့ ski ဆီးတာတို့ camping ထွက်တာတို့လုပ်တဲ့ outdoor ဝါသနာပါတဲ့သူတွေအတွက်ကိုသီးသန့် smartphone ကိုထွင်ထားပါသေးတယ
် Land Rover Explorer လို့နာမည်ပေးထားတဲ့ smartphone က2 meter အမြင့်ကပြုတ်ကျရင်တော့မှမကွဲနိုင်အောင်လှုပ်ထားတဲ့ပြင်နှစ်လောက်ထိကိုဘက်ထရီတက်တန်းခံအောင်ထွင်ထားတာပ
ါ။အော်တိုထွက်တဲ့သူတွေအတွက်သိပ်အရေးကြီးတဲ့ဒီနှင်းကြတဲ့အခြေအနေတို့အပူချိန်တို့လေတိုက်နှုံးတို့ဆူထိုင်းစာနှုံးတို့အဲ့ဒါတွေကိုသိနိုင်မဲ့ application တွေလည်းဖုန်းထဲမှာပါပါတယ်။ Bullet Group ရဲ့အမှတ်တံဆိပ်ကြော်ညာတာဝန်ရှိသူ Charlie Henderson ပြောတာနားထောင်ကြည့်ပါအောင်
။ Well this is a phone designed specifically for use in the outdoors. It's called the Land Rover Explore. We know from our research that people are
ဒီဖုန်းကတော့အပြင်ဘက်မှာသုံးဖို့အတွက်အဓိကဒီဇိုင်းထွင်ထားတာပါ။ Land Rover Explore လို့ခေါ်ပါတယ်။အောက်တို့သွားကြသူတော်တော်များများကတုံးနေရင်နဲ့ဖုန်းပြက်သွားမှလို့ပြုတ်ကျကွဲသွားမှလို့ဘက်ထရီကုန်သွားမှလို့ကိုတော်တော်စိတ်ပူကြတယ်ဆိုတာကျွန်တော်တို့စစ်တမ်းမှာတွေ့ရပါတယ်အဲ့ဒါကြောင့်အကျန်းတန်ခံနိုင်အောင်ဒီဖုန်းကိုဒီဇိုင်းလုပ်ထားပါတယ်ဒီဖုန်းရဲ့ GPS ဂျိုရုလမ်းညွှန်စနစ်ကပိုကောင်းပါတယ
် Land Rover Explorer ကို April မှာစရုံတော့မှာပါဈေးကတော့ American Dollar 100လောက်ပေးရမှာမို့လို့ဈေးတော့သိပ်မသေးလောက်ဘူးဗျ
ဒီ Bullet Group ကပဲဒီဆောက်လုပ်ရေးသမားတွေလက်သမားတွေအဓိကသုံးဖို့ဖုန်းကို Mobile World Congress မှာကြော်ညာမိတ်ဆက်သေးတယ်ရှင်။အိမ်ဆောက်လို့ရှင်သုံးတဲ့ဒီ Caterpillar မြေတူးဆက်ကြီးတွေသိတယ်မလား။အဲ့ဒီနာမည်ကျော် Caterpillar ကုမ္ပဏီနဲ့ပေါင်းပြီးတော့မှ smartphone ကိုထွင်တာ။နာမည်က Cat S61 နဲ့မှောင်နေပေမဲ့အပူချိန်ရှိတဲ့နေရာကိုမှန်းဆပြီးတော့ဓာတ်ပုံရိုက်နိုင်တဲ့ကင်မရာ၊ပေချိုးမလိုဘဲနဲ့အတိုင်းအတာပမာဏတိုင်းနိုင်မဲ့ဒီ laser ပေချိုးလေဒူအရေးသွေးတိုင်းနဲ့ဆက်အဲ့ဒါတွေအပြင်ဒီဆောက်လုပ်ရေးလုပ်ငန်းလုပ်တဲ့သူတွေအတွက်အသုံးဝင်နိုင်မာတွေကိုစမတ်ဖုန်းထဲမှာထည့်ပြီးတော့ထွင်ထားတယ်။လေဒူအရေးသွေးတိုင်းဆက်ဆိုလို့ရှိရင်လူကိုအန္တရာယ်ရှိနိုင်လောက်တဲ့ဓာတုအနက်တွေတန်းငွေတွေလေထဲမှာရှိနေပြီဆိုလို့ရှိရင်ဖုန်းကနေပြီးတော့အလန်းထမြည်ပြီးတော့သတိပေးတယ်
။အဲ့ဒီ Cat X61 စမတ်ဖုန်းကလည်းဈေးကမသေးဘူးတော့မဆင်းမော။သူက April မှာစရောက်မှာ American Dollar 1100ကျော် iPhone X2 Samsung Galaxy S9 တို့ဈေးလောက်ကိုရှိလား။
အခုနှစ် MWC smartphone ကုန်စည်ပြပွဲကြီးမှာ Samsung တို့ Sony တို့ကသူတို့ရဲ့ဖုန်းအသစ်တွေကိုမိတ်ဆက်ပေးခဲ့ပေမယ့်အရန်ထူးခြားပြီးတော့ဆန့်တင်နေတာမျိုးတွေမဟုတ်ဘူးလို့လေ့လာသူတွေကပြောကြပါတယ်အခုလိုမျိုး smartphone ဈေးကွက်ထဲမှာနာမည်ရထိတ်တန့်ရောက်နေတဲ့ဖုန်းကုမ္ပဏီကြီးတွေရဲ့ဖုန်းအသစ်တွေကတိတ်ပြီးတော့ထူးထူးခြားခြားအသစ်ထွင်တာမျိုးမရှိတော့ချိန်မှာကုမ္ပဏီအသစ်တွေကဖောက်ထွက်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ် smartphone ကုမ္ပဏီတွေဘက်ကတိတ်ပြီးတော့ဆန့်တင်တီထွင်မှုတွေမလုပ်ကြသလို smartphone ပိုင်သူတွေကလည်းအရင်တော့လိုမျိုးတစ်နှစ်တစ်ခါဖုန်းအသစ်ပြောင်းကင်တာမျိုးတိတ်မလုပ်ကြတော့ကိုသားညုံရအဲ့တော့ဖုန်းကုမ္ပဏီတွေဘက်ကလည်းကာမီအောင်လို့ဈေးတွေတင်လာကြတယ်လို့သုံးသက်သူ Ben Stanton ကလည်းပြောပါတယ်
I think we've pretty much hit a glass ceiling of innovation. If you look at the refresh.
ဒီထင်ပန်ဒီမှုအတိုင်းဒါကကျော်လွန်သွားပြီလို့ထင်ပါတယ် Samsung နဲ့ Apple တို့ကသူတို့ဖုန်းတွေကိုတည်တည်တသာ upgrade လုပ်အသစ်ထုတ်လုပ်တဲ့အချိန်အပိုင်းခြားကိုကြည့်မယ်ဆိုရင်နှစ်နှစ်ကနေ3နှစ်လောက်ဖြစ်လာပါပြီ။ဖုန်းသုံးသူတွေကလည်းတစ်နှစ်တစ်ခါဖုန်းသစ်ပြောင်းကင်တာထက်3နှစ်တစ်ခါ2နှစ်တစ်ခါလောက်မှပြောင်းကင်လာကြပါတယ်။ဖုန်းဈေးကွက်တန်သွားတာစမြင်နေရပါပြီ။ဒါကြောင့်လဲဖုန်းတွေရဲ့ဈေးတွေကကြီးလာတာပါ Samsung တို့ Apple တို့ဖုန်းတွေဆိုရင်ဖုန်းတစ်လုံးကို American Dollar 1000လောက်ဖြစ်နေပါပြီဒီကုမ္ပဏီတွေကလည်းရေရှည်ကဲ့အောင်ဈေးတွေမြင့်လာကြပါတယ်လောလောဆယ်မှာတော့အကြီးအကျယ်ထူးခြားတဲ့တီထွင်ဖန်တီးမှုတွေရှိလာမယ်လို့ကျွန်တော်ကတော့မျှော်လင့်မထားပါဘူး AI နည်းပညာ Augmented Reality နည်းပညာထည့်နိုင်ဖို့ကြိုးစားတာမျိုးတချို့တော့တွေ့ရပါတယ်ဒါပေမဲ့ဖုန်းရဲ့လှုပ်ဆောင်နိုင်မှုအမြင်ပုံစံတွေနဲ့ပတ်သက်ရင်တော့နောက်2နှစ်3နှစ်လောက်အထိတိတ်ထူးခြားလာဖို့မရှိပါဘူး
ဘာစီလိုနာမှာလုပ်နေတဲ့ mobile ကုန်စည်ပြပွဲကြီးမှာနာမည်ကြီးကုမ္ပဏီကြီးတွေအပါအဝင်ပြကန်းပေါင်းက2300လောက်ရှိလားဆိုတော့အဲ့ဒီထဲမှာစိုးစိုးကပြောသလိုသူများနဲ့မတူအောင်ထူးခြားခြားထွင်ထားတဲ့ smartphone တွေ application တွေအများကြီးရှိနိုင်တည်တယ်မစမြမော
လေးလာသုံးသက်သူတွေရဲ့အပြောအရကုမ္ပဏီကြီးတွေဘက်ကဟာကနေဟင်ကနေဖြစ်လောက်တဲ့ဖုန်းသစ်မျိုးတွေထွက်မဲ့အလားအလာမရှိသေးချိန်မှာကုမ္ပဏီသေးလေးတွေကုမ္ပဏီအသစ်တွေဘက်ကသူတို့ရဲ့မတူတဲ့တီထွင်မှုတွေကို Mobile World Congress ကမ္ဘာအကြီးဆုံး smartphone ကုန်စည်ပြပွဲကြီးမှာအပြိုင်မိတ်ဆက်နေကြတာဖြစ်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်အခုဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်ထားတဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ Bollywood Super Main Theme Shri Devi ရုတ်တရက်ကွဲလွန်သွားလို့သူရဲ့ပြည်သက်တွေအထုကိုဝမ်းနဲ့ကြေကွဲနေကြရပါတယ်နာမည်အကြီးဆုံးဗြိတိရှ်အဆိုတော် Ed Sheeran ကတော့နောက်နှစ်ကျရင်ရုပ်ရှင်ရိုက်မယ်လို့ပြောနေပါတယ်ဒီလိုမျိုးကမ္ဘာတစ်လုံးမှာထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar Bollywood အိန္ဒိယရုပ်ရှင်လောကမှာအရန်နာမည်ကြီးတဲ့ Super Main Theme တယောက်တိတ်ပြီးတော့အသက်မကြီးခင်မှာရုပ်တရက်ဆုံးမသွားလို့သူ့ရဲ့ဆွေမျိုးအတိုင်းဝိုင်းတွေအမှုပညာလောကသားတွေနဲ့ပရိသတ်တွေအထုကိုဝမ်းနဲ့ကြေကွဲနေကြပါတယ်အိန္ဒိယမင်းသမီး Shri Devi ဟာဒူဘိုင်းမြို့ကိုရောက်ရှိနေတုန်းမှာသူ့ရဲ့ဟိုတယ်ခန်းတွေကရေချိုးကန်ထဲမှာတည်ဆုံနေတယ်လို့ရေကဖေဖော်ဝါရီ26ရက်နေ့ကပဲပြောကြားသွားပါတယ်အသက်54နှစ်ပဲရှိသေးတဲ့မင်းသမီး Shri Devi ဟာသူရဲ့တူတယောက်ရဲ့မင်္ဂလာပွဲအခမ်းအနားတက်ရောက်ဖို့ဒူဘိုင်းမှာရောက်နေတာဖြစ်ပြီးတော့ရေချိုးကန်ထဲမှာရေစိမ်ချိုးနေတော့ရုတ်တရက်နှလုံးဖောက်ပြီးတော့သတိမေ့သွားပြီးတော့နောက်တော့ရင်မွန်းသေဆုံးသွားခဲ့တာဖြစ်တယ်လို့ဒူဘိုင်းရဲတပ်ဖွဲ့ကသူရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာကြေညာချက်ထုတ်ထားပါတယ်။အိန္ဒိယမှာကျန်ခဲ့တဲ့သူ့ရဲ့သမီးကြီးဖြစ်သူ Janvi Kapoor ကတော့အဲ့ဒီသတင်းကြားကြားချင်းပဲသူ့ရဲ့အဖေဘက်ကဦးလေးတော်ဆက်တင်မင်းသား NL Kapoor အိမ်မှာသွားနေလို့အဲ့ဒီအိမ်ကိုပဲ Bollywood နာမည်ကျော်တွေနှာရေးလာမိကြတာတွေ့ရပါတယ်။ Bollywood ရဲ့နာမည်အကျော်ဆုံးမင်းသားဖြစ်တဲ့ Shahrukh Khan, Hindi မင်းသား Ranveer Singh နဲ့ကြီးအများဆုံးရတဲ့မင်းသမီးတယောက်ဖြစ်တဲ့ Deepika Padukone တို့အပြင်နိုင်ငံရေးခေါင်းဆောင်တချို့ပါလာသွားတာတွေ့ရပါတယ်။သူ့ရဲ့သတင်းဆိုကြောင့်ပူဆွေးဝမ်းနဲ့နေတဲ့ပြည်သက်တွေကတော့သူ့ရဲ့ရုပ်အလောင်းကိုမြင်ကွင်းရမလားဆိုပြီးတော့သူ့ရဲ့ Mumbai မြို့ Lock and Walla ရက်ွက်ကနေရှင်မှလာပြီးတော့စောင့်နေကြတော့ February 28ရက်နေ့ဒေသဆန်တော်ကြီးည10နာရီလောက်ဝင်ချင်မှာတော့ဒူဘိုင်းကနေပြီးလေယာဉ်နဲ့ပြန်တယ်လာတဲ့မင်းသမီးရဲ့ရုပ်အလောင်းနေအိမ်ကိုရောက်ရှိလာခဲ့ပါတယ်။နာမည်ရင်း Shri Aman Yan ကအယံဖန်နဲ့အိန္ဒိယနိုင်ငံတောင်ပိုင်း Tamil Nadu ပြည်နယ်မှာမွေးဖွားတာဖြစ်ပြီးတော့အသက်၄နှစ်အရွယ်တည်းကသူကခလေးတရုတ်ဆောင်ဖြစ်တဲ့ရုပ်ရှင်ဒီမှာပါဝင်ခဲ့ရတာကနေပြီးတော့အသက်13နှစ်မှာတော့လူကြီးကန်းကိုပါဆက်ပြီးတော့ရိုက်ခဲ့ရတာပါ။
သူရဲ့နှစ်ပေါင်း50အမှုပညာတက်တန်းတခြားရုပ်ရှင်ကားပေါင်း300ဝန်းကျင်လောက်မှာပါဝင်ပြီးတော့တရုတ်ဆောင်ခဲ့တယ်လို့အိန္ဒိယရဲ့စတုထအမြင့်ဆုံးအရက်ဖက်ဆိုင်ရာဂုဏ်သုဆောင်ဆုဖြစ်တဲ့ပဒမရွှေဆုကိုတော့2013ခုနှစ်မှာချီးမြှင့်ခံခဲ့ရပါတယ်သူရဲ့တည်ဆုံးပုံနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံကမီဒီယာတွေမှာလည်းမျိုးစုံရေးသားပြောဆိုနေကြလို့တချို့သတင်းတွေကိုပြည်သက်တွေတော်တော်လေးမကြေမနက်ဖြစ်ကြရပါတယ်။နောက်ပိုင်းမှာတော့မင်းသမီးရှရီဒေဗီတည်ဆုံးရတာဟာသွေးရသားရောတည်ဆုံးမှုပဲဖြစ်တယ်လို့ဒူဘိုင်းအစိုးရရှေ့နေရုံကအတည်ပြုလိုက်ပါတယ်။ဗြိတိန်နိုင်ငံကလောလောဆယ်နာမည်အကြီးဆုံးလို့ပြောလို့ရတယ်။အဆိုတော့အက်ချီရန်တရားဒီတစ်ခေါက်တော့သူ့ရဲ့တချင်းကြောင့်မဟုတ်ဖယ်နဲ့သူ့ရဲ့ရုပ်ရှင်ကြောင့်ပွဲထုတ်ခံရပါတယ်။သူရဲ့ဘဝတစိမ့်တေတာကိုရိုက်ပြထားတဲ့မှတ်တမ်းရုပ်ရှင်ကားကဘယ်လင်နိုင်ငံကရုပ်ရှင်ပွဲတော်မှာပြသခဲ့တာပါ။ Ed Sheeran ကသူတချင်းရေးဆက်တဲ့နေရာမှာအခက်အခဲဆုံးအပိုင်းကတော့တကောင်းမှမရေးဘူးမကြားဘူးသေးတဲ့စာသားတွေထွက်လာအောင်လို့တီကုံရေးဆက်ရတာပဲဖြစ်တယ်လို့အဲ့ဒီမှတ်တမ်းရုပ်ရှင်ထဲမှာပြောထားပါတယ်။ Songwriter တေးရေးဆရာလို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ကိုသူ့ရဲ့တဝင်းခွေညီတော်ဆက်တဲ့သူ့ရဲ့တဝင်းခွေအကိုတော်ဆက်တဲ့ Murray Cummings ကဒါရိုက်တာလို့ရိုက်ကူးပြီးတော့ဒီရုပ်ရှင်က Grammy ဂီတာဆုရှင် Ed Sheeran ကို American ပြည်သူနဲ့ England တစ်ဝိုက်သွားလျာလိုက်ပြီးတော့သူ့ laptop တစ်လုံးနဲ့တချင်းဆက်နေတဲ့ပုံပန်းချန်ထဲမှာတေးသွားလိုက်ကနေတာ Studio ထဲမှာအတန်သွင်းနေတာဒါရိုက်အကုန်မှတ်တမ်းတင်ပြီးတော့ရိုက်ကူးထားတာပါ Spotify ဂီတကွန်ရဲ့ online ကနေပြီးတော့2018ခုနှစ်မှာပြည်သက်နားထောင်မှုအများဆုံးအဆိုတော်ဖြစ်နေသတ်မှတ်ထားတဲ့ Ed Sheeran ရဲ့အတွင်းကြကြဘဝတစိမ့်တစ်ပိုင်းကိုတရုတ်ရှင်မှမြင်တွေ့ရမှာဖြစ်ပြီးတော့သူ့ရဲ့အထက်တန်းအကြောင်းကိုပြန်သွားပြီးတော့သူ့ရဲ့ဂီတဆရာကိုတွားနှုတ်ဆက်တာမျိုးသူ့ရဲ့သချင်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အဖေကိုအိမ်မှာပြန်ပြီးတော့ပြောပြနေတာမျိုးဒီလိုသူ့ရဲ့ဘဝတစ်နေတာနေထိုင်မှုတရုတ်မှန်ကိုတွေ့ရမှာဖြစ်ပါတယ်နောက်နှစ်ကြရင်တော့သူကအခုလိုသူ့ရဲ့ဘဝမှန်ကိုပြောပြတဲ့မှတ်တမ်းရုပ်ရှင်မျိုးမဟုတ်ဖ ೇನೆ တကယ်ရုပ်ရှင်တစ်ခုခုမှပါဝင်ပြီးတော့တရုတ်ဆောင်အောင်မယ်လို့ဘယ်လင်ရုပ်ရှင်ပွဲတော်မှာဒီကားရုံမတင်ခင်သတင်းစာရှင်းလင်းပွဲမှာသူကပြောသွားခဲ့ပါတယ
် Hey y'all it's friend I got to tell you something
သတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်တဲ့တတက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ပိုလန်နိုင်ငံမှာလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးဘာသာရပ်ကိုအထူးပြုပြီးတော့လေ့လာနေတဲ့မဟာဘွဲ့တင်နန်းသူမခင်ငိမ့်ဆန်ကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်ရှင်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါလူတိုင်းမှာအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးယုံကြည်ရာတွေအများကြီးရှိနိုင်ပါတယ်ဒါပေမဲ့ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့မခွဲခြားမဖိနှိပ်ဖို့ပဲဖြစ်ပါတယ်ကျမတို့တွေကလူတူတယောက်ဒါမှမဟုတ်ရင်လူတစုကိုအလွယ်တကူခင်ဖို့တတ်သမုတ်လေးရှိကြတယ်ကျမတို့အင်္ဂလိပ်လိုတော့ stereotype လို့ခေါ်ရပေါ့နော်ကျမလေးလာပူတလောက်ဘလို့အခြေခံပုံမူတည်ပြီးခင်မွန်းတက်လေးရှိတယ်လဲဆိုတော့လူမျိုးယုံကြည်တဲ့ဘာသာယဉ်ကျေးမှုစတဲ့အကြောင်းအရာတွေပေါ်မူတည်ပြီးတော့ကင်မွန်တက်ကြတယ်။အဲ့လိုကင်မွန်တက်တာတွေကအစိုးကြီးပဲလားဆိုတော့အမြဲတမ်းအစိုးကြီးမဟုတ်ဘူး။ဥပမာတရုတ်တွေကစီးပွားရှာကောင်းတဲ့ကလားတွေကအလုပ်ကြိုးစားတယ်။စတာတွေကတော့အကောင်ဘက်ကပေါ့နော်ကင်မွန်တက်တာဖြစ်တယ်။အဲ့မဲ့ကလားတွေကကစင်းနေတယ်၊မွတ်စလင်တွေကဘာသာရေးအဆွန်ရောက်တယ်။ဆိုရင်တော့ဒါမကောင်းတဲ့ဘက်ကပေါ့နော်။အည်သွေးတွေကိုကင်မွန်တက်တာဖြစ်တယ်ပေါ့နော်။ကျမတို့ကအဲ့လိုဆွဆွဲတာတွေကတကယ်တကယ်တမ်းလက်တွေ့အတွေ့အကြုံရမဟုတ်ဘဲပဝင်းချင်းကကြာဘူးနာဝရှိတာလူကြီးသူမတွေပြောတာတွေကနေတဆင်အလွယ်တကူလက်သင့်ခံယုံကြည်လိုက်ကြတာများသောအားဖြင့်အဲ့လိုဖြစ်တယ်ပေါ့နော်အကယ်လို့အတွေ့အကြုံရခင်မွန်းတက်တာပါလို့နားထောင်သူကဆိုချင်းဆိုလိုက်မယ်အဲ့လိုအတွေ့အကြုံပေါ်မူတည်ပြီးတော့ခင်မွန်းတက်တာမှာကျမတို့ကနီးနီးနဲ့တက်လေရှိတယ်ပထမနီးကကျမတို့အကြုံတွေ့ဘူးတဲ့လူတူတယောက်ဒါမှမဟုတ်ရင်လို့အနေငယ်ပေါ်မူတည်ပြီးတော့သူကတော့ဗမာဟာဒါကြောင့်ပြင်းတာသူကတော့ကလာဒါကြောင့်ကစင်းနေတာစသဖြင့်ပေါ့နော်လက်သင့်ခံအရင်တော့လက်သင့်ခံယုံကြည်ပြီးသားပေါ်မူတည်ပြီးတော့အခြေခံပြီးတော့တစိုက်ကတ်တယ်တခြားသူရဲ့လူမျိုးကိုးကွယ်ရဓလေးပေါ်မူတည်ပြီးတော့ကောက်ချက်ဆွဲတယ်
နောက်ဒုတိယနေ့ကဘာလဲဆိုတော့သူကဘာသာရေးအစွန်ရောက်သူကမွတ်စလင်ဒါကြောင့်မွတ်စလင်တွေအားလုံးကအစွန်ရောက်တွေဆိုပြီးတော့အဲ့ဒီလူရဲ့နောက်ခံလူမှုဖွဲ့စည်းလူမျိုးဘာသာအမှုတည်ပြီးတော့လူတစုလုံးအပေါ်မှာကောက်ချက်ဆွဲတယ်ဒီမှာတို့တတိထားဖို့ကကိုတွေးကြုံရတဲ့လူအနေငယ်မှမူတည်ပြီးတော့အခြေခံပြီးတော့လူတစုကိုတင်းကျုံမလုံးရှည်နဲ့ရန်တင်လာပေါ့နော်အဲ့ဒါလို့တင်းကျုံကင်မွန်းတက်မိရင်သူတို့ကိုကိုနဲ့မတူလို့ရန်သူလို့မြင်လာတတ်တယ်ပြီးတော့အဲ့လိုကင်မွန်းတက်တဲ့သူမျိုးတွေစုမိတဲ့အခါတခြားလူတစုကိုခွဲခြားဆက်ဆံတာမျိုးတွေလှုပ်လာတတ်တယ်အထူးသဖြင့်ကင်မွန်းတက်ခံရတဲ့လူတစုကနိုင်ငံရေးပါဝါရှိတာဖြစ်ဖြစ်စီးပွားရေးပါဝါရှိတာပဲဖြစ်ဖြစ်အဲ့လိုအာဏာတစ်ခုခုရှိနေရင်တခြားကိုကင်မွန်းတက်ချင်တဲ့လူတစုကိုစနစ်တကျဖိနှိပ်တာတွေဥပမာတချို့နိုင်ငံတွေမှာဆိုဥပဒေတွေပါတွေပြဋ္ဌာန်းပြီးတောင်ဖိနှိပ်တာမျိုးတွေဖြစ်လာတယ်ကင်မွန်းတက်ခံရတဲ့လူစုဟာလည်းသူတို့ဘဝရဲ့ပပောင်းဆုံးအမျိုးမျိုးမှာသူတို့ဘာသာစကားပြောကြရမှာဖြစ်စေပညာရေးမှာဖြစ်စေအလောက်ကန်ရှာနေရမှာဖြစ်စေခွဲခြားခံရတော့လေပေါ့နော်အဲ့တော့ကျမလက်ရှိပေါ့နော်ရောက်နေတဲ့နိုင်ငံချင်းနဲ့ဥပမာထားပြရင်မှာတချို့ပိုလန်နိုင်ငံသားတွေကတခြားနိုင်ငံကအခြေအနေမျိုးမျိုးနဲ့ဒီနိုင်ငံကိုရောက်လာတဲ့ immigrant တွေကိုမုန်တီးကြတယ်ပိုလန်နိုင်ငံဟာပိုလန်နိုင်ငံသားတွေအတွက်သာဖြစ်ရမယ်ပိုလန်နိုင်ငံသားတွေသာနေထိုင်ရမယ်ဆိုတဲ့ကြွေးကြော်ဆောင်ပုတ်တွေဆိုကြတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်သူတို့သွားမေးကြည့်လိုက်ဘာကြောင့်မုန်းကြမုန်းတာလဲသူတို့မုန်းတဲ့အကြောင်းကြီးကိုမေးချင်ရင်သူတို့တိတိကျကျမပြောတတ်ကြဘူးအဓိကကဘာလဲဆိုတော့ကျမတို့တွေကကိုနဲ့မတူလို့ကိုလူမျိုးနဲ့မတူလို့ကိုဘာသာကိုယ်ခွေတူတွေမဟုတ်လို့ဆိုတဲ့အကြောင်းပြချက်တွေပေါ်မူတည်ပြီးတော့တခြားတဦးတယောက်တို့မဟုတ်လူတစုကိုမုန်တီးကြတာများတယ်ခွဲခြားဆက်ဆံကြတာများတယ်အဲ့ဒီတော့ကျမတို့တွေကအဲ့လိုမျိုးမလုံးမိဖို့ကိုတတိထားရမယ်ပေါ့နော်ဒါကတော့ပေါ့နော်ကျမယုံကြည်ရတွေအများကြီးတဲ့ကမှကျမယုံကြည်ရတခုပို့ပေါ့နော်ပြောကြတာဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညပိုင်းအစီအစဉ်တွေမကြခဲ့အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညပေးပါမယ်ရှင်။
စီးရီးယားနိုင်ငံကသဘုံထိန်ချုပ်ရာဂူတာရှေ့ပိုင်းဒေသအတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရင်တန်ဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဤအသင်းတို့ကဒီကနေ့ပြောပါတယ်။ကုန်တင်က46ဆင်းပါရင်တန်းမှာတော့လူပေါင်း 28,500 အတွက်စားနပ်ရိက္ခာနဲ့ဆေးဝါးအထောက်အပံ့တွေတည်ဆောင်လာခဲ့တဲ့အကြောင်း ICRC ရဲ့ Syria ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်။ကနေဒါ၊မက္စီကိုနဲ့အမေရိကန်တို့ကြားမျှတတဲ့ကုန်သွယ်ရေးသဘောတူညီချက်တရခဲ့မှအမေရိကန်ကိုတင်သွင်းနေတဲ့သမ္မတနဲ့အလူမီနီယံအပေါ်အခွင့်အကြီးအကျယ်တိုးကောက်မဲ့အစီအစဉ်ပြောင်းလဲသွားနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးသုံးနိုင်ငံတို့လက်တလောဆွေးနွေးနေကြတာဖြစ်ပါတယ်။အီတလီရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်အရှုံးမရှိခဲ့တာကြောင့်ဒီကနေ့တင်းတင်းလာနေမှာတော့လွတ်တော်အမှတ်နေရာခန့်မှန်းချက်တွေနဲ့မရင်မရအခြေအနေဖြစ်နေပြီးအရင်ကတည်းကရှုပ်ထွေးနေတဲ့နိုင်ငံမှာညွန်ပေါင်းဖွဲ့ရေးညှိနှိုင်းချက်တွေကနောက်သတင်းပတ်တွေနဲ့ချီပြီးတော့အချိန်ယူရအောင်မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အထူးကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒီနေ့တွေ့ဆုံပါတယ်။အာဏာရပြီးခုနှစ်နှစ်အတွင်းတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့လူသီးရှင်ကြားပထမဆုံးတွေ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့ဒီအဖွဲ့ကိုညစာတက်ခင်းအခက်တဲ့အကြောင်းလဲသတင်းတွေမှာဖော်ပြနေကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ White Dead Sonya ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နှားဆင်နိုင်ပါတယ်။ VOA ကိုနားတော်တာချင်းခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.